Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American အတန်းကနေ2022ခုနှစ်ဇွန်လ3ရက်တောက်ကြညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။လိုင်းဒိုမီတာ32နဲ့58ပြင်လိုင်းလက်မီတာ190ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒါအပြင် VOA website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်ခင်ဗျာ။ဒီညအစီအစဉ်မှုကကျွန်တော်ဝင်းမင်ပ
ါကျွန်မကတော့ဆုမြတ်မော်ပါရှင်ရုရှားရဲ့ကြွကြစစ်ကိုအောင်နိုင်မှာဖြစ်တယ်လို့ယူကရိန်းသမ္မတကစစ်ပွဲရက်တရပြည့်တဲ့ဒီကနေ့မှာပြောကြားလိုက်ပါတယ်အမေရိကန်ပြည်ထောင်စုမှာထိခိုက်မှုကြောင့်အများအများသေချေတဲ့အဖြစ်အပျက်တွေကနေကာကွယ်နိုင်ဖို့အတွက်တနက်ဆိုင်ရာကန့်သတ်ချက်တွေကိုတင်းကျပ်ဖို့အတွက်သမ္မတဂျိုးဘိုင်ဒန်ကလွှတ်တော်ကိုတိုက်တွန်းလိုက်ပါတယ်ပြီးခဲ့တဲ့နှစ်ပေါင်း80အတွင်းမှာဗြိတိန်ပြည်မကြီးထမ်းဆောင်ခဲ့တဲ့တာဝန်တွေအတွက်ချေးစွန်တင်ထိမ့်မှဝေဖြူစုတောင်းပွဲကိုလန်ဒန်မြို့တော်ကစိန့်ပေါ်ကက်သီဒရယ်ဘုရားရှိခိုးကျောင်းမှာဒီနေ့မနေ့ကကျင်းပခဲ့ပါတယ်အခုလိုမျိုးနောက်ဆုံးရနိုင်ငံသတင်းတွေကိုကိုရန်နိုင်တဲ့အခြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါဒီသတင်းတွေပြီးမှတော့အခုညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေထဲမှာဆိုရင်မြန်မာစစ်တပ်ဘာသာရေးဖိနှိပ်မှုပိုများလာတယ်လို့အမေရိကန်ကပြောလာတဲ့ပေါ်တကယ်ကဘာသာရေးကိုနိုင်ငံရေးအတွက်အသုံးချတာပိုများတာပါလို့ဘာသာပေါင်းစုံကိုကူညီပေးနေတဲ့မွတ်စလင်2ကဆိုပါတယ်
သူတို့တွေကဘာသာရေးကိုပြိနေကြတယ်ဘာသာရေးကိုအတုံးချနေတာပုံများတယ်ဒီလိုအတုံးချတဲ့တဲ့ဦးနဲ့တူဘာသာတစ်ခုနဲ့တစ်ခုကိုရန်တိုက်ပေးလိုက်လို့ရှိရင်အဲသူတို့တွေရဲ့အောင်မြင်မှုကရနိုင်မယ်လို့သူတို့ကထင်နေတာ
နောက်ကိုဂျင်မီနဲ့ကိုဖြူးစီယာတော်တို့ရဲ့သေတံတရားရုံးအမိန်ကိုစစ်ကောင်စီဘက်ကလည်းနောက်ဆုံးအတည်ပြုလိုက်ပါတယ်ကြားပြည်နယ်ဘက်မှာတော့စစ်ကောင်စီတက်လက်နက်ကြီးကြောင်တိုက်စုံမှုရှိခဲ့ပါတယ်အခုလိုသတင်းလွှာတွေပြီးမှာတော့တောက်ကြညာပတ်စင်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကန္တာသုဒ္ဓဆောင်ရဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့နေပညာကဏ္ဍကိုကဏ္ဍတို့ကိုနားဆင်ကြည့်ရှုကြရမှာပါအခုရင်ဆုံးတော့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုမဆုမြတ်မုံနဲ့ကိုရနိုင်တို့ကြောပြပေးပါအောင်ခင်ဗျာ
ရုရှားတို့ရဲ့ကျူးကျော်စစ်ကိုအောင်နိုင်မှာဖြစ်တယ်လို့ယူကရိန်းသမ္မတကစစ်ပွဲရက်တရပြည့်တဲ့နေ့မှာဒီကနေ့မှာပြောကြားလိုက်ပါတယ်ယူကရိန်းနိုင်ငံကိုကာကွယ်နေတဲ့စစ်ပွဲရပ်ပေါင်းကတရားရှိသွားပြီလို့သမ္မတဗလာဒီမီယာဇယ်လန်စကီကဒီကနေ့မှခုလိုပြောကြားခဲ့တာပါ
Leader Fraksi Tut Глава офису президента Tut Премьер-министр Украины Шмигаль Tut Подоляк Tut President Tut Наша командa
သမ္မတရုံးအကြီးအကဲယူကရိန်းဝန်ကြီးချုပ်စားတဲ့အစိုးရတာဝန်ရှိသူတွေနဲ့အတူသမ္မတဗလာဒီမီယာဇယ်လန်စကီကဗီဒီယိုမင်ခွန်းပြောကြားခဲ့တာမှာယူကရိန်းကိုကာကွယ်နေတဲ့သူတို့အဖွဲ့ပို့ပြီးတော့ကြီးမားခိုင်မာလာတယ်လို့ပြောကြားခဲ့ပါတယ်။ယူကရိန်းစစ်တပ်နဲ့အရေးအကြီးဆုံးယူကရိန်းပြည်သူတွေနဲ့အတူယူကရိန်းကိုကာကွယ်နေတာရက်တရာရှိသွားပြီဖြစ်ကြောင်းနဲ့စစ်ပွဲကိုအနိုင်ရမှာဖြစ်တယ်လို့သမ္မတကပြောကြားခဲ့ပါတယ်။ရုရှားတပ်တွေဟာယူကရိန်းနိုင်ငံပိုင်နဲ့20ရာခိုင်နှုန်းလောက်ကိုသိမ်းပိုက်ထားတယ်လို့ကြားသောဗရင်းနေတော့ကလည်းယူကရိန်းသမ္မတကပြောကြားခဲ့ပါတယ်။ကီလိုမီတာ1000ကျော်တဲ့ဒီနယ်စပ်တစ်လျှောက်မှာတိုက်ပွဲတွေဇက်တိုက်ပုံမှန်ဖြစ်နေတဲ့အကြောင်းနဲ့ရုရှားတပ်တွေသိမ်းထားတဲ့ယူကရိန်းနယ်မြေဟာနယ်သာလန်နိုင်ငံအခြေအဝင်းလောက်ရှိနေတယ်လို့လက်ဆမ်ဘတ်ထွတ်တော်မှာအွန်လိုင်းကနေတဆင့်မင်ခွန်းပြောကြားစဉ်မှာသမ္မတဇယ်လန်စကီကနှိုင်းယှဉ်ပြောကြားသွားခဲ့ပါတယ်ရှင်။
မေဂန်ပြည်တော်စုမှာတနက်နေ့ပြစ်ခတ်တဲ့အကြမ်းဖက်မှုတွေတိုက်ဖျက်ရေးလူတွေအစုလိုက်တေဆုံးနေတာတွေအဆုံးသတ်နိုင်ဖို့အများလက်ခံယုံကြည်တဲ့လှုပ်တင့်လှုပ်ထိုက်တာတွေကိုဖြစ်မြောက်အောင်ဆောင်ရွက်ပြီးပါဆိုပြီးတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလွှတ်တော်ကိုမနေ့ကမြစ်တာရက်ခံပန်ကြားလိုက်ပါတယ
် And if we can't ban assault weapons then we should raise the age to purchase them from 18 to 21 strengthen background checks and act safe storage law and
ပေါင်းမြန်တနက်ဝယ်တာတွေကိုမပိတ်ပင်နိုင်ဘူးဆိုရင်ဝယ်ယူခွင့်ရှိတဲ့အသက်ကိုအသက်18နှစ်ကနေ21နှစ်အထိတိုးပြီးတော့သတ်မှတ်သင့်ပါတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောတော်တာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွက်အမေရိကန်ကနေရာတချို့မှာတနက်နဲ့ပြစ်ခတ်မှုတွေဇက်တိုက်ဖြစ်ပွားခဲ့တာကြောင့်တနက်ကင်ဆောင်ခွင့်တင်းကျပ်ထိန်းချုပ်ရေးဟာနိုင်ငံရေးအရအလေးထားဆွေးနွေးတဲ့အကြောင်းအရာတစ်ခုပြန်ဖြစ်လာပါတယ်။အမေရိကန်မှာ1994ခုနှစ်ကပြဋ္ဌာန်းခဲ့တဲ့အတွဲလိုက်ပြစ်နိုင်တဲ့ semi automatic မောင်းမြန်တနက်တွေအားပြင်တိုက်ခိုက်ရေးသုံး rifle တွေကြီးကပ်ထက်သုံးတဲ့တနက်တွေကိုပိတ်ပင်ထားတဲ့ဥပဒေ2004ခုနှစ်မှာတက်တန်းကုန်သွားခဲ့ပါတယ်ဒီဥပဒေကိုပြန်ပြီးတော့အတည်ပြုဖို့သမ္မတဘိုင်ဒန်ကတောင်းဆိုနေတာပါဒါပြင်တနက်ဝယ်ယူသူတွေရဲ့နောက်ကျောင်းရာသီတွေကိုပို့ပြီးတော့တင်းတင်းကြပ်ကြပ်စစ်ဆေးဖို့စိတ်ဝင်စားခံစားနေရတဲ့သူတယောက်ယောက်လက်ဝယ်မှာတနက်ကင်ဆောင်ကင်ဆိုင်လာတွေ့ရင်တိမ့်နိုင်ွင့်စားတာတွေကိုဥပဒေမှာပြဋ္ဌာန်းဖို့ကိုလည်းသမ္မတဘိုင်ဒန်ကတောင်းဆိုလိုက်ပါတယ်ခင်ဗျာ
American Biranzu Ma, a tangani out clingery, a drap, but Tamazo, Govic, Gagwe, Sego, Jula, Tessadia, Sazon Tabir or Togwe, Junai Lelo, Govic, Gayoga, Saya, Imbiro, Dawin, Siduga, Jada Rini, Runga, Pioja, like Bari, Faisane, Modana, Govic, Gagwe, Siriga, a tangani out clingery, net, Tendor, the Lassura, Sadam, Ne, Siva, Koga, Tana, FDA, Ne, Joga, Gagwe, Tincho, Itana, City, Siro, Don't Tani, Jabare. အဲ့ဒီဌာနနှစ်ခုကခွင့်ပြုပြီဆိုတာနဲ့ကလေးငယ်တွေကိုကာကွယ်ဆေးထိုးပေးနိုင်မှာဖြစ်တယ်လို့အင်ဂျူရိုရဲ့ကိုဗစ်ကရောဂါတုံ့ပြန်ရေးညှိနှိုင်းမှုဒေါက်တာအာရှိရှားကပြောကြားခဲ့တာပါ။ကလေးစည်းကမ်းတွေစည်းဆိုင်တွေကလေးငယ်ကျန်းမာရေးဆောင်ရှားမှုပေးတဲ့စင်တာတွေအနေနဲ့ကိုဗစ်ကာကွယ်ဆေးတွေကိုဒီကနေ့တောက်ကြနေကစတင်ပြီးမှာယူထားနိုင်ပြီးပြီးတော့ ပြည်တော်စုအစိုးရဘက်ကဆေးဆယ်တန်းကိုချက်ချင်းပို့ပေးနိုင်ဖို့အတွက်အသင့်ပြင်ထားတယ်လို့လည်းသူကပြောပါတယ်။ငါးနှစ်အောက်ကလေးတွေဆေးထိုးနိုင်ပြီလို့ CDC ကခွင့်ပြုလိုက်တာနဲ့ကလေးငယ်တွေဆေးဆွဆထိုးနိုင်မှာဖြစ်တယ်လို့ကြားသာပေးနေကလုတ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာဒေါက်တာဂျားကပြောကြားခဲ့ပါတယ်။ဂျွန်လ20ရက်နေ့ကစတင်ပြီးကလေးတွေဆေးဆွထိုးနိုင်ကြလိမ့်မယ်လို့သူကခန့်မှန်းထား
ေကအထိ19ရောက်အထိရှိတယ်လို့အမေရိကန်ယောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကပြောလိုက်ပါတယ်။နိုင်ငံတော်ဝန်ကကယ်လီဖိုးနီးယား၊ကော်လိုရာဒို၊ဖလော်ရီဒါ၊ဂျော်ဂျီယာ၊မက်ဆာချူးဆက်စ်၊နယူးယောက်၊ပင်ဆယ်ဗေးနီးယား၊ယူတာ၊ဗာဂျီးနီးယားနဲ့ဝါရှင်တန်ပြည်နယ်10ခုမှာတွေ့ရှိတာဖြစ်တယ်လို့လည်းပြောပါတယ်။ဒီထဲကဂျော်ဂျီယာ၊နယူးယောက်နဲ့ကယ်လီဖိုးနီးယားပြည်နယ်တွေမှာတော့24နာရီအတွင်းတွေ့ခဲ့တာဖြစ်တယ်ဆိုပြီးပြည်နယ်ခြားမှာကြီးကဲတွေကဗိုလ်ထုနေကထုတ်ပြန်ပါတယ်။ชิคาโกฟิลาเดลเฟียเนี่ยเอลิคันนี่ก็တော့သူတို့စီမှာပထမဆုံးအချိန်အနေနဲ့ဒီမြောက်ကြောက်ယောဂါတွေ့ရှိခဲ့ရတယ်လို့မနေ့ချာတာပရင်းနေ့ကထုတ်ပြန်လိုက်ပါတယ်။ชิคาโกမြို့မှာနေထိုင်တဲ့သူကတော့မကြသေးခင်ကဥရောပကိုခီးသွားခဲ့တဲ့သူဖြစ်တယ်လို့ชิคาโกပြည်သူ့ကျန်းမာရေးဌာနကပြောလိုက်ပြီးမြဲဖီလာเดลเฟียကျန်းမာရေးဌာနကတော့ယောဂါကူးစက်သူနဲ့ပတ်သက်ပြီးတော့အသေးစိတ်အချက်အလက်ကိုတော့မထုတ်ပြန်ပါဘူး။အဲလိုမျိုးမှာနေထိုင်သူကတော့မကြသေးခင်ကပဲခီးသွားထားပြီးတော့သူဟာယောဂါဖြစ်တဲ့သူနဲ့အနီးကပ်ဆက်ဆံမှုသူဖြစ်တယ်လို့အဲလိကျန်းမာရေးဌာနကပြောပါတယ်။လူရေဒီယောဂါကိုဘယ်လိုကူးစက်တယ်ဆိုတာရှင်းရှင်းလင်းလင်းမသိရသေးပေမဲ့အစောပိုင်းတွေ့ရှိချက်တွေကတော့လိင်နူဆက်ဆံတဲ့သူတွေမှာအဖြစ်များတယ်လို့မှတ်တမ်းတွေကဖော်ပြနေကြောင်း CDC ကပြောပါတယ်ခင်ဗျာ
။ Theory American တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5မီတာ32 kHz 9383ညနဲ့9383ည5မီတာ51kilohertz 5885တို့ဖြင့်စနေတရွေမှာ9လမ်းမီတာ190 kilohertz 1509ကနေပြောထုတ်လည်ပေးနေပါတယ်ရှင
်မေလာ3ရက်တောက်ကြနေညဘက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ရှင်ဗြိတိန်ပြည်မှာကြီးရဲ့နန်းသက်80ပြည့်အထိမ်းအမှတ်ခန်းနာတွေကိုဗြိတိန်နိုင်ငံမှာဒီကနေ့ဒုတိယမြောက်နေ့အဖြစ်နဲ့ဆက်လက်ကျင်းပနေပါတယ်နှစ်ပေါင်း80အတွင်းမှာပြည်မာကြီးထမ်းဆောင်ခဲ့တဲ့တာဝန်ရှိအတွက်ခြေစွတဲ့အထိမ်းအမှတ်ဝတ်ပြုဆုတောင်းပွဲကိုလန်ဒန်မြို့တော်က St. Paul's Cathedral ဘုရားရှိခိုးကျောင်းမှာဒီနေ့မနေ့ကကျင်းပခဲ့ပါတယ်။ဒီဝတ်ပြုပွဲကိုတက်တော့96နှစ်အရွယ်ပြည်မာကြီးကိုရိုင်းတော့မတက်ရောက်နိုင်ခဲ့ပါဘူး။ဂျာတာပြည်နေ့တုန်းကအခမ်းအနားတွေတက်ရောက်ခဲ့ပြီးတဲ့နောက်မှာပြင်းမှန်းသွားတဲ့အတွက်ဒီနေ့ဝတ်ပြုပွဲကိုမတက်နိုင်တာဖြစ်တယ်လို့ Buckingham လမ်းတော်ကသတင်းထုတ်ပြန်ပါတယ်။အင်ရှင်မင်းသား Charles ကဗီယမာကြီးကိုကိုးစားပြုပြီးတော့ဒီကနေ့မနေ့ဝိပုပွဲကိုတက်ရောက်ခဲ့ပါတယ်။ဝင်းစာနန်းတော်မှာအနားယူနေတဲ့ဗီယမာကြီးကရုပ်မြင့်တန်ကြားကတိုက်ရိုက်ထုတ်လွှင့်မှုတွေကိုကြီးရှုခဲ့ပါတယ်။မနေ့တုန်းကတော့ဗီယမာကြီးမွေးနေ့အထိအမှတ်လန်ဒန်မြို့မှာကျင်းပခဲ့တဲ့စီးရီးပြခန်းနာမှာဗီယမာကြီးကဘိုက်ကင်ဒမ်နန်းတော်လှသာဆောင်ကထွက်ပြီးတော့ပိုရှုခံခဲ့တယ်လို့တော်ဝင်လေတပ်နဲ့ရေတပ်တို့ကလေရင်တွေနန်းတော်ဘော်ကဖြတ်ပြန်တဲ့အခမ်းအနားကိုလည်းနန်းတော်လှသာဆောင်ကနေပြီးတော့ထွက်ပြီးကြီးခဲ့ပါတယ်။ညာဘက်ကျတော့လေဝင်းစံနန်းတော်မှာပြုလုပ်ခဲ့တဲ့ဗီယမာကြီးကိုဂုဏ်ပြုတဲ့မိချူတိုင်ထွန်းညွှိပွဲကိုဗီယမာကြီးတက်ရောက်ပြီးတော့မိထွန်းညှိခဲ့ပါတယ်။ဗြိတိန်နိုင်ငံအနှံ့နဲ့ဒနသဟာယနိုင်ငံတွေအပါအဝင်ကမ္ဘာတဝန်းမှာဗီယမာကြီးအတွက်အထိတ်အမှတ်မိချူတိုင်ပေါင်း 3,500 ကျော်ထွန်းညှိထားပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်၊ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်၊ပိုဟမ်မင်းကြီးဖရန်စစ်အပါအဝင်ကမ္ဘာကောင်းဆောင်တွေကလည်းဗီယမာကြီးအတွက်ဆုတောင်းစကားတွေပေးပို့ခဲ့ကြပါတယ်။ဗီယမာကြီးရဲ့နန်းတက်80ပြည့်အထိမ်းအမှတ်ခန်းနာတွေကိုရွှေလ9ရက်တနင်္ဂနွေနေ့အထိကျင်းပမှာဖြစ်ပါရဲ့ရှင
်။မြောက်ကိုရီးယားကနျူကလ িয়ার ဆန်းသတ်မှုတွေလုပ်ဖို့ပြင်ဆင်နေတယ်လို့အရေးယောင်တွေတွေ့လာနေရချိန်မှာပဲအမေရိကန်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေကတာဝန်ရှိသူတွေဟာမြောက်ကိုရီးယားအရေးကိစ္စကိုဆွေးနွေးဖို့တောင်ကိုရီးယားနိုင်ငံဆိုးမြို့မှာဒီနေ့တွေ့ဆုံခဲ့ကြပါတယ်။မြောက်ကိုရီးယားဟာပွန်ဂျူယီဒီနျူကလ িয়ার ဆန်းသတ်တဲ့နေရာကနေဆန်းသတ်ဖို့ပြင်ဆင်နေတယ်လို့အကဲဖြတ်သုံးသပ်ပြီးတဲ့နောက်အမေရိကန်2ကိုယ်စားလှယ်ဆောင်ကင်းဟာ နောက်ကိုရီးယားနဲ့ဂျပန်ထုကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးခဲ့တာပါနောက်ဒါဟာမြောက်ကိုရီးယားဘက်က2018ခုနှစ်ကစပြီးတော့ပထမဆုံးအကြိမ်နျူကလ িয়ার ဆန္ဒမှုတွေလုပ်ဖို့ပြင်ဆင်နေတာဖြစ်ပါတယ်ကျွန်တော်တို့ရဲ့မဟာမိတ်တွေဖြစ်တဲ့ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေနဲ့အနီးကပ်ညှိနှိုင်းဆောင်ရွက်မှုတွေလုပ်ပြီးတော့ဖြစ်လာနိုင်တဲ့အရေးပေါ်အခြေအနေတွေအားလုံးအတွက်ပြင်ဆင်နေပါတယ်ဆိုပြီးအမေရိကန်အထူးကိုယ်စားလှယ်ခင်ကပြောလိုက်ပါတယ်မြောက်ကိုရီးယားဘက်ကပယ်ထိန်တဒုံကြီးတွေစမ်းသပ်ပစ်လုခရာနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအနေနဲ့နောက်ထပ်ဒဏ်ခတ်ပိတ်ဆို့မှုတွေလုပ်ဖို့အမေရိကန်ကပြီးခဲ့တဲ့ဘက်မှာတောင်းဆိုလိုက်ပြီးဒါကိုတရုတ်နဲ့ရုရှားနိုင်ငံတွေကဗီဒီယိုသုံးပြီးတော့ပယ်ချခဲ့ပါတယ်ခင်ဗျာ
မလေးရှားနိုင်ငံမှာချက်သားနဲ့ချက်သားထောက်လုပ်မှုမတည်ငြိမ်မချင်းတလားကိုချက်ကောင်ရေ 3.6 တန်တင်ပို့မှုကိုမလေးရှားအစိုးရကပိတ်ပင်ထားတာကြောင့်အိန္ဒိယစင်ကာပူနိုင်ငံကဈေးတချို့နဲ့စူပါမားကတ်တချို့မှာချက်သားတန်းတွေမှာဒီချက်သားတွေပြတ်နေတယ်လို့စင်ကာပူကလာတဲ့သတင်းတွေမှာဖော်ပြနေပါတယ်စင်ကာပူနဲ့ခွဲမရတဲ့အစားအစာတစ်ခုကကျက်စီထမင်းဖြစ်ပြီးတော့ကျက်စီထမင်းဆိုင်တွေနေရာအနှံ့မှာရှိပါတယ်အခုတော့ချက်သားရှားပါနေတဲ့အတွက်ကျက်စီထမင်းအယောင်ဆိုင်တွေရောင်းဖို့အခက်တွေ့နေကြပါတယ်စင်ကာပူနိုင်ငံကိုတင်သွင်းတဲ့ချက်ဘဲ၃ပုံတစ်ပုံကမလေးရှားနိုင်ငံကဖြစ်ပါတယ်။ချက်တွေကိုအကောင်လိုက်မလေးရှားကတင်သွင်းနေတာပါ။ဂျွန်လာတရနေ့ကစပြီးတော့မလေးရှားကချက်တင်ပို့မှုမပိတ်ခင်စင်ကာပူမှာစားသုံးသူတွေဟာချက်အရှင်တွေကိုအပြေးလွှားဝယ်ယူခဲ့ကြတာပါ။မလေးရှားအစိုးရရဲ့ပိတ်ပင်ထားမှုဘယ်တော့အဆုံးသတ်မယ်ဆိုတာတော့မသိရသေးပါဘူး။စင်ကာပူမှာချက်သားဈေး30ရာခိုင်နှုန်းအထိဈေးတက်နိုင်တယ်လို့ချက်ရောင်းသူတွေခန့်မှန်းနေကြတဲ့အကြောင်း Straight Times သတင်းစာကဖော်ပြပါတယ်။မလေးရှားနိုင်ငံလျှာစိုက်ပျိုးရေးဝန်ကြီးဌာနရဲ့ကိန်းဂဏန်းတွေအရ2020ခုနှစ်တုန်းကချက်အရှင်46သန်းကျော်နိုင်ငံသားကိုတင်ပို့ခဲ့ပါတယ်ရှင
်။1989ခုနှစ်ကဖြစ်ပွားခဲ့တဲ့တရုတ်နိုင်ငံတီအန်မင်းရေခင်းအထိမ်းအမှတ်နှစ်ပတ်လည်အခမ်းအနားတွေကျင်းပလေရှိတဲ့ဟောင်ကောင်မြို့လေကောင်ကဗီတိုရီယာပန်းရံမှာမနက်ဖြန်စနေနေ့မှာတော့လူတွေစုဝေးကြမှာမဟုတ်ဘူးလို့ခန့်မှန်းရပါတယ်။မနက်ဖြန်ဂျော်လာ၄ရက်နေ့ဟာတီအန်မင်းရင်းမြန်ဒီမိုကရေစီလှုပ်ရှားမှု33နှစ်ပြည့်ဖြစ်ပြီးတော့ပုံမှန်အဖြစ်ဟောင်ကောင်ကဗီတိုရီယာပန်းရံမှာကြာဆုံးခဲ့တဲ့သူတွေအတွက်ပြောင်းနိုင်ပြီးထောက်ဆူတောင်းပွဲတွေကျင်းပလေရှိပါတယ်။တရုတ်နိုင်ငံရဲ့အမျိုးသားလုံခြုံရေးဥပဒေအရလူစုလူဝေးတွေတားမြစ်ထားသလိုကိုဗစ် -19 ကူးစက်မှုကြောင့်ဆိုပြီးလူတွေမလာဖို့ပြိပင်ခဲ့တာကြောင့်အရင်လိုအခမ်းအနားတွေမကျင်းပနိုင်တော့တာဒီနှစ်3နှစ်မြောက်ဖြစ်ပါတယ်။2020ခုနှစ်ဇွန်လကပြဋ္ဌာန်းခဲ့တဲ့တရုတ်အမျိုးသားလုံခြုံရေးဥပဒေအရတရားနည်ရင်းမြစ်ဒီမိုကရေစီလှုပ်ရှားမှုအောက်မေ့ပွဲအခမ်းအနားတွေမကျင်းပနိုင်အောင်ကန့်သတ်ထားဖြစ်ပြီးတော့စီစဉ်ကြပါလိမ့်ရှိတဲ့တရုတ်မျိုးချစ်ဒီမိုကရေစီလှုပ်ရှားမှုအဖွဲ့ကိုထောက်ခံရေးဟောင်ကောင်မဟာမိတ်အဖွဲ့ကိုလည်းပြိပင်ခဲ့ပါတယ်။မနေ့ဖြတ်စနေနေ့တရားမဝင်လူစုလူဝေးတွေမှာမပါဝင်ဖို့ဟောင်ကောင်ဒေသခံတွေကိုရဲတွေကသတိပေးထားပြီးတော့လုံခြုံရေးကိုတင်းတင်းကြပ်ကြပ်စောင့်ကြပ်မဲ့အကြောင်းSouth China Morning Post သတင်းစာကလည်းရှင်းသားထားပါတယ်ခင်ဗျာ
VOA American တန်ရဲ့တောက်ကြညာနောက်ဆုံးရအထူးကြဆုံးသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြခဲ့ကြတာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေကိုဇက်တိုက်ပြောပြပေးပါမယ်ပထမဆုံးကတော့မြန်မာစစ်တပ်ဘာသာရေးဖိနှိပ်ကြထက်နိုင်ငံရေးအဆုံးချတာပုံများပါတယ်လို့တုံ့ပြန်လိုက်တဲ့သတင်းမှာမြန်မာနိုင်ငံမှာဆက်ရနာသိမ်းပြီးတဲ့နောက်ပိုင်းဘာသာရေးလွတ်လပ်ခွင့်ပို့ပြီးကျဆင်းသွားတယ်လို့အမေရိကန်နိုင်ငံကြားရေးဝန်ကြီးဌာနရဲ့2021ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစည်းအဝေးကစားမှာဖော်ပြလိုက်ပါတယ်ဒီပေါ်မြန်မာပြည်တွင်းကမတူကွဲပြားတဲ့ဘာသာဝင်တွေရဲ့သဘောထားအမြင်ကဘယ်လိုရှိနေပါလဲရန်ကုန်ကပေးပို့လာတဲ့သတင်းကိုမမျှသိအောင်ပြောပြပေးပါဦးခင်ဗျာ
American နိုင်ငံသား၏ဝန်ကြီးဌာနရဲ့ဇွန်လ2ရက်ကြာသပတေးနေ့ထုတ်ပြန်လိုက်တဲ့2021ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစည်းအဝေးခန်းစာမှာမြန်မာနိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်ဟာအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာပို့ပြီးတော့ကျဆင်းသွားတယ်လို့ဖော်ပြထားပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေမှာနိုင်ငံသားတိုင်းလွတ်လပ်စွာကိုယ်ကိုယ်ခွင့်ရှိပြီးဘာသာရေးယုံကြည်မှုအပေါ်စော်ကားပြောဆိုတာနဲ့အသေးဖြည့်ချင်းတို့ကိုတားမြစ်ထားပေမဲ့ဘာသာရေးခွဲခြားကန့်သတ်မှုတွေနှိပ်ကုပ်မှုတွေကတော့ရှိနေသေးပဲလို့ဖော်ပြထားပါတယ်။ဆီယနာသိမ့်ပြီးနောက်ပိုင်း2020ခုနှစ်ဧပြီလတုန်းကရန်ကုန်ကဗလီတစ်ခုမှာအစ္စလမ်ဘာသာရေးဆရာတူကိုအမျိုးသမီးဝတ်စုံဝတ်နှကန်းနီဆိုပြီးကျိုးဆွဲချတပ်ဖြတ်ခဲ့တဲ့ဖြစ်ရပ်ကိုလည်းအစီရင်ခံစာမှာဖော်ပြထားပါတယ်။လူမျိုးမရွေးဘာသာဘောင်းစုံကိုပရာဟိတာကူညီပေးနေတဲ့အစ္စလမ်ဘာသာဝင်တူကတော့အရင်ကတည်းကရှိခဲ့တဲ့ဘာသာရေးဖိနှိပ်ခံရမှုဟာအခုဆီယနာသိမ့်ပြီးတဲ့နောက်ပိုင်းမှာပိုဆိုးလာတယ်လို့ပြောပါတယ်။
သူတို့တွေကဘာသာရေးကိုဖိနှိပ်ကြတယ်ဘာသာရေးကိုအတုံးချနေတာပုံများတယ်သူတို့အတုံးချတယ်တဦးနဲ့တဦးဘာသာတစ်ခုနဲ့တစ်ခုကိုရန်တိုက်ပေးလိုက်လို့ရှိရင်အဲသူတို့တွေရဲ့အောင်မြင်မှုကရနိုင်မယ်လို့သူတို့ကထင်နေတာအဲ့လိုမျိုးလဲသူတို့အရင်ကလည်းလုပ်တယ်အာဘာသာချင်းချင်းဗုဒ္ဓဘာသာနဲ့အစ္စလမ်ဘာသာတွေကိုရန်တိုက်ပေးမယ်အခုစာခါစာလာချက်မှလည်းဒီတိုင်းပဲသူတို့ဘာသာရေးကိုမင်းဝေးမယ်မင်းဝေးပြီးသူတို့လိုချင်တဲ့ဟာမျိုးပုံစံမျိုးတွေကိုသူတို့ဖန်တီးမယ်ယူမယ် ဒီဘာသာရေးဖိနှိပ်တာတော့အစ္စလာမ်ဘာသာဝင်တွေဘာသာရေးဖိနှိပ်ခံတာအခုမှမဟုတ်အရင်ကတည်းကကျွန်တော်တို့ဘိုးဘေးလက်ထက်တွေကဒီလိုဖိနှိပ်ခံရတာကျွန်တော်တို့မျိုးနောက်မျိုးဆက်အစ်အထိပဲပဲနော်ဖိနှိပ်ခံရတော့အခုထိရှိနေလုံးပဲ
ဆရာနာသိမ့်ပြီးနောက်ပိုင်းဖြည့်ဆည်းခံရတဲ့အထယ်လူနေအင်ဂျီတွေအပြင်ဘာသာရေးအဆောက်အဦတွေလည်းတရာနီးပါးလောက်ရှိပါတယ်ကုလအဖွဲ့အစည်းတွေနဲ့လူခွင့်ရေးအဖွဲ့တွေရဲ့အချက်လက်တွေကိုကိုးကားထားတဲ့အာရှကက်သလစ်အသင်းတော်များတင်လွှာ UCA ရဲ့ထုတ်ပြန်ချက်မှာခရီးယန်ဘာသာဝင်အများစုနေထိုင်တဲ့ချင်းပြည်နယ်တစ်ခုထဲမှာတင်ဘာသာရေးအဆောက်အဦ62ခုလောက်မိရှုခံရတယ်လို့ဖော်ပြထားပါတယ်။ခရီးယန်ဘာသာရေးခေါင်းဆောင်တဦးကတော့ကိုယုံကြည်ရာကိုးကွယ်ခွင့်ရှိတဲ့အနေအထားဟာအခုအချိန်မှာအများကြီးကွာခြားသွားတယ်လို့ပြောပါတယ်
။ကွာခြားမှုတော့အများကြီးပဲ။အများကြီးကဟာအရင်တော့ကုရပါတာတရားတိုင်းပဲလွတ်လွတ်လပ်လပ်ကိုယုံကြည်ရကိုဝုတ်ပြီးကိုယ်ကိုခွင့်ရတယ်လှုပ်ဆောင်ခွင့်ရှိတာပေါ့ဒီနောက်ပိုင်းကအမြဲတမ်းကျွန်တော်တို့ထိတ်လန့်နေရတာပေါ့ဝုတ်ပြီးကိုယ်ကိုတော့မှဟိုအရင်လိုမျိုးကြော်ရွှင်မှုကမရှိတော့ပဲခံစားမိပါလေပေါ့အဲဒါဆိုတော့အမြဲတမ်းအချိန်အမျိုးမျိုးကိုကျွန်တော်တို့နားဆွနေရတာပေါ့အဆုံးသတ်ကိုယုံကြည်တာတော့ယုံကြည်ဝုတ်တော့ဝုတ်ပြည့်တယ်ဒါပေမဲ့အဲ့ဒီလိုမျိုးတော့မဟုတ်အများကြီးကွာခပါလေ
။အမေရိကန်ရဲ့2020ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာထဲမှာတိုင်းသားလက်နက်ကင်တွေကရခိုင်တပ်မတော် AA ကလည်းသူ့ဒေသတွေကခရီးယန်ဘာသာရေးခေါင်းဆောင်တွေကိုစစ်တင်တန်းအာဓမတက်ခိုင်းတာအခကျင်းဝင်မပေးဘဲအလုပ်စီခိုင်းတာတွေရှိတယ်လို့ဖော်ပြထားပါတယ်။2020ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာရေးသားရမှာအဓိကပါဝင်ခဲ့တဲ့အမေရိကန်အစီအမြင့်တန်တမန်ရရှိတ်ဟူစိန်ကမြန်မာနိုင်ငံနဲ့တရုတ်နိုင်ငံမှာလူနည်းစုဘာသာရေးအတိုင်းဝိုင်းတွေအပေါ်မကြာသေးခင်ချိန်ကာလတုန်းကလူမျိုးလုံးတပ်ဖြတ်မှုကြီးကျူးလွန်ခဲ့တာကိုတွေ့ရတယ်လို့ပြောပါရယ်။နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကပြုစုထားတဲ့စီရင်အရာဆီယနာတိမ့်ပြီးနောက်ပိုင်းဖန်စီထိမ့်သိမ်းခံရတဲ့တန်ကားတော်35ပါးနဲ့ခရီးယန်တင်ယုတ်ဆီယာတော်6ဦးရှိတယ်လို့အစီရင်ခံစာကဖော်ပြပါရယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်သိုနီဘလင်ကင်ကဘာသာရေးလွတ်လပ်ခွင့်အပေါ်လေးစားအတိအမှတ်ပြုတာဟာအခြေခံအကျဆုံးလူခွင့်ရေးဖြစ်တယ်လို့အစီရင်ခံစာထုတ်ပြန်နေနေမှာပြောဆိုခဲ့ပါတယ်။ဒါ့အပြင်မြန်မာစစ်တပ်ဟာရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ခုနှစ်တုန်းကအစ္စလာမ်ဘာသာဝင်ရိုဟင်ဂျာတွေအပေါ်လူမျိုးရုံးတပ်ဖြတ်မှုနဲ့ရာဇဝတ်မှုတွေကျူးလွန်ခဲ့ပြီးလူမျိုးရေးဘာသာရေးနှိမ်ချဆက်ဆံတာတွေရှိခဲ့တယ်လို့ပြောဆိုပါတယ်ရှင်။
လူနည်းစုဘာသာဝင်တွေစိုးရိမ်မှုပိုများစေတဲ့ဘာသာရေးပိုအသုံးချဖိနှိပ်မှုအကြောင်းမမျှသစင်အောင်ပြောပြခဲ့တာပါအခုတော့ကိုဂျင်မီနဲ့ကိုဖြိုးစီယာတို့တို့ပေါ်တရားရုံးကပြည်တယ်အမိန့်ချထားတာကိုစစ်ကောင်စီဘက်ကလည်းနောက်ဆုံးအတည်ပြုလိုက်တဲ့တဲ့မှာ88မျိုးဆက်ကြောင်းသားကောင်းဆောင်ကိုဂျင်မီနဲ့လွတ်တော်မဟောင်း NLD ပါတီဝင်ကိုဖြိုးစီယာတို့တို့ပေါ်ပြည်တယ်အမိန့်ကိုအထက်တရားရုံးအစဉ်စဉ်အပါအဝင်စစ်ကောင်စီဘက်ကလည်းနောက်ဆုံးအတည်ပြုလိုက်ပြီလို့စစ်ကောင်စီပြောခွင့်ရသူကဆိုပါတယ်အကျဉ်းထောင်လုံထုံးလုံနေရဆက်ပြီးဆောင်ရွက်သွားဖို့ပဲရှိတော့မယ်လို့စစ်ကောင်စီကပြောပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတာကိုကိုသားညုံပြောပြပေးပါဦးခင
်အကြမ်းဖက်မှုဥပဒေတွေနဲ့တရားဆွဲဆိုထားတဲ့ကိုဂျင်မီနဲ့ကိုဖြိုးစီယာတို့တို့ကိုဒီနှစ်ဆန်းပိုင်းနဲ့ဒီနှစ်ဆန်းပိုင်းကလေးကစစ်ခုံရုံးတွေကနေပြီးတော့တည်တံအသီးသီးတည်တံပြစ်တံအသီးသီးချမှတ်ခဲ့တာပါအမိန့်ချတဲ့တရားရုံးဘက်ကတင်ပြလာတဲ့တည်တံအမိန့်ကိုအထက်တရားရုံးအစင်းစစ်အပါဝင်စစ်ကောင်စီဘက်ကပါအတည်ပြုပြီးဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စော်မင်းထွန်းက VOA ကိုပြောပါတယ
်နောက်ဆုံးပြင်လာတယ်လို့ကတနာခံစားပြင်ရတာရှိတယ်တနာခံစားပြီးနိုင်ငံတော်အကြီးအကဲတွေနေတာဖြစ်တယ်နိုင်ငံတော်အကြီးအကဲနေတဲ့ပဲဒါကတော့ပနာခံစားကိုပနာလိုက်ပြီးဆိုရင်ကျွန်တော်ပေးရန်ကိုအကောင့်ထဲပေါ်မှာဖြစ်ပါတယ်ဒီနောက်ဆုံးဖြစ်ပြီးပြီးပြီးဖြစ်ပါတယ်
တရားရုံးရဲ့သဘောတဘောအရတည်ရန်ပေးခံရသူတွေရဲ့တည်ရန်မိန့်ကိုအမိန့်ချတဲ့တရားရုံးဘက်ကကာယကံရှင်းရဲ့သဘောရမပါပဲလေအထက်တရားရုံးအစစ်စစ်နဲ့နိုင်ငံတော်အကြီးအကဲအဆင့်တွေရဲ့အတူပြုချက်ကိုယူရပါတယ်မြန်မာနိုင်ငံမှာတည်ရန်စီရင်ချက်ကိုကျိုးမိတ်ပြီးတာက1989ခုနှစ်မတ်လတုန်းကနောက်ဆုံးဖြစ်တယ်လို့သိရပါတယ်မြန်မာပြည်တိုက်ခိုက်တွေကိုကျူးပေးကွပ်မြက်ခဲ့တာကတော့1986ခုနှစ်တုန်းကကျောင်းသားကောင်းဆောင်စလိုင်းတင်မောင်ဦးနဲ့1989ခုနှစ်မှာဘိုးကြီးအောင်ကျော်မြင့်တို့ကိုကွပ်မြက်ခဲ့တာနောက်ဆုံးဖြစ်ပါတယ်နောက်ပိုင်းတည်ရန်ကြိုးမိတ်ပြီးခံရသူတွေကိုတော့ကွင်းမျက်စီရင်မှုမရှိဘဲနဲ့လူချင်းချမ်းသာကွင်းအမိန့်တွေနဲ့နှစ်ရှည်ထောက်နိုင်ပြီးပြောင်းခဲ့ပါတယ်။တည်ရန်ပြစ်ဒဏ်ကိုစီရင်ကွင်းမျက်တဲ့အထိပြန်လဲကျင့်သုံးမသုံး view ကမင်းမြန်းပေမဲ့ဒီပေါ်မှာစစ်ကောင်စီဘက်ကဘာမှတ်ချက်မှမပေးသလိုဘယ်နေ့မှကြိုးမိတ်ပြီးမယ်ဆိုတာကိုအတိအကျမပြောဘဲနဲ့အချင်းထောင်လုံထုံးလုံနည်းတွေတိုင်ဆက်လုပ်မယ်လို့ဗိုလ်ချုပ်စော်မင်းထွန်းကပြောပါတယ
်။တည်ရန်ကိုကျွန်တော်တို့ဆောင်ရွက်တဲ့အခါမှာအချင်းထောင်လုံထုံးလုံနည်းရှိတာရှိပြီးဖြစ်ပါတယ်။ပြန်ရင်တည်ရန်ချမှတ်တင်ခံရတဲ့သူတွေရဲ့ကျွန်တော်တို့အော်ဝနပိရာကိုကျွန်တော်လက်တွေ့မဆောင်ရွက်နေမှာလုံဆောင်ရမယ့်လုပ်ငန်းတွေရှိပါတယ်။ဒီအခွင့်အရေးတွေလုံဆောင်ရမယ့်လုပ်ငန်းတွေအားလုံးကို အတင်းအောင်ဆင်းရဲစည်းကမ်းတွေဆိုင်သူတို့ဆောင်ရွက်သွားပါလိမ့်မယ်
အခုလိုတည်တံကိုအတီးပြုတ်ကျုံးမိပြီးတာနဲ့ပတ်သက်လို့လှုပ်ထုံးလုံးကြီးရမြင်မြန်ဆက်ဆန်းလုံနိုင်ပွဲမရှိဘူးလို့ယူဆမှုတွေရှိတယ်လို့ပဲဒီလိုလုပ်မယ်ဆိုရင်တော့ပြဿနာပိုကြီးထွားလာအောင်လှုပ်ဆောင်တာဖြစ်မယ်လို့ယူဆချက်တွေလည်းရှိပါတယ်တည်တံကြခံသူတွေနဲ့ပတ်သက်လို့အစစ်အစစ်လုတ်ကန်ရတဲ့လုံနီးလုံဟန်တွေနဲ့ပတ်သက်ပြီးတော့ရှိနေတူကတော့ခုလိုပြောပြပါတယ်ဆက
်ခွန်ဆရာပြောလို့တက်သူကခရယံကဆိုတိုင်းကတိုင်းလာလို့ပြောလို့ပြန်တော့ဆိုတာပထမအကြည့်ဆိုတာအတီးပြုတ်ပြီးရယူဆဆက်သွားတာသူကတော့သူယူဆကတိုင်းကတိုင်းကမတင်လို့ကျင်နေတယ်ဒီတော့ရှိနေကြရမှာတည်ရတယ်ဒီလိုအရာတင်ပြီးသူကလည်းလိုက်ပြီးပြောရပါမယ်။ဟိုကတရရဲ့ဒီကတရခက်တာအဲ့ဒီကိစ္စတွေ။ဆက်ပြီးတော့ကတရခက်တာပြတဲ့ဒီဆိုရင်ဒီနေကောင်းရတာကြီးပါပေါ့။နေကောင်းရတာကတော့လုပ်နေတာသူတို့စီမံချက်တရားပြလိုက်တော့ကတရခက်တာပြလိုက်ပြီးဆိုရင်နှစ်လလောက်ကျန်တာ။ဒီကို၆ထဲမှာရှိသေးတဲ့ process ကဒီလိုလုပ်နေတာပေါ့။သူက၆ချင်နေလို့လို့ကြာဒီကမာရဲ့ဒီကြီးကလည်းအာအချိုးတွေပြနေပြီလေ။ဒီကမာကဆိုရင်ချုပ်နေတယ်ကြောက်အောင်၆ခက်တယ်။ဟုတ်ဟောပေါ့ခုနှစ်ဆက်ဆောင်ကြတော့တော့မဖြစ်နဲ့။
ကိုကျော်မင်းယူခေါ်ကိုကျင်မီကိုအကြံဖက်ပုံမ49ကကြီးအကြံဖက်တက်ခိုက်မှုတွေမှာပါဝင်ကြံပေးမှုအကြံဖက်ပုံမ50စာမျက်စွဲအကြံဖက်ပုံမ50ညငွေကြီးဆိုင်ရာထောက်ပံ့မှုစရိုင်းနဲ့ဆွဆွဲပြီးတော့အခုလိုမင်းချတာဖြစ်ပါလေကိုဖြိုးစီရတော်ခေါ်ကိုမောင်ကျော်ကတော့အကြံဖက်တက်ဖြည့်ဥပဒေပုံမ49ကကြီးအရအကြံဖက်အုပ်စုတစ်ခုခုကိုထောက်ပံ့ရန်အတွက်လက်နက်ပစ္စည်းတွေတင်ဆက်ထားမှုအကြံဖက်တက်ခိုက်မှုတွေမှာပါဝင်ကြံပေးမှုအကြံဖက်ပုံမ50စာမျက်စွဲအကြံဖက်ပုံမှ50ညအရလူငွေတွေကောက်ခံပြီးတော့အကြံဖက်လုပ်ငန်းတွေအတွက်လက်နက်ခရမ်းဝယ်ယူခြင်းလမ်းစဉ်မဲ့ရင်ဝယ်ယူခြင်းငွေကြေးဆိုင်ရာထောက်ပံ့မှုတွေလုပ်ခဲ့တဲ့ဆိုရယ်ဆွဆွဲချက်တွေနဲ့အခုလိုတည်တံပြစ်တံတွေချမှတ်ခဲ့တာဖြစ်ပါတယ်။နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ MSC International ကထုတ်ပြန်ထားတဲ့2021ခုနှစ်ကမ္ဘာတစ်ဝန်းတည်တံပေးမှုကိုလေ့လာဆောင်ကြည့်တဲ့အစီအစဉ်စာထဲမှာတော့လက်ရှိမှာမြန်မာနိုင်ငံတွင်းစစ်ခုံရုံးတွေကနေပြီးတော့တည်တံချမှတ်ခံထားသူ90နီးပါးအထိရှိလာကြောင်းဒါအရင်နှစ်တွေကတည်းက၈ဆနီးပါးမြင့်တက်လာပြီးဆက်လာပိမှုအောက်ကမြန်မာနိုင်ငံအတွက်မှာတည်တံအပြစ်ဒဏ်ချမှတ်နှုန်းဟာစိုးရိမ်ပွဲမြင့်တက်လာနေရဲဆိုပြီးတော့ထောက်ပြထားပါရခင်ဗျာ
ကိုချင်မီနဲ့ကိုဖြိုးစီရတော်တို့တည်တံမိတ်စစ်ကောင်စီနောက်ဆုံးအဆင့်အတီးပြုလိုက်တာကိုကိုသားညင်ပြောပြခဲ့တာပါအခုဆက်ပြီးတော့ကြားပြည်နယ်ဘက်မှာစစ်ကောင်စီတက်လက်နက်ကြီးကြောင့်တိုက်စုံမှုရှိခဲ့တဲ့တဲ့မှာကြားပြည်နယ်လွိုင်လင်းလေးမြို့နယ်ထိစက်ခါကြေးရွာအုပ်စုတွေဘက်ဇွန်လ၂ရက်မနေ့မနက်ပိုင်းမှာစစ်ကောင်စီတပ်တွေဟာလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးစစ်ကြောင်းဆင်းနေပါလေစစ်ကောင်စီတပ်တွေနဲ့ KNDD တပ်ကံတပ်ဖွဲ့တွေကြားလဲနှစ်ဖက်ထိတွေ့မှုတွေဖြစ်ပွားခဲ့ပါတယ်လက်နက်ကြီးပစ်ခတ်မှုကြောင့်ရပ်သားပြည်သူတအူးသေးဆုံးပြီး၃လက်ဒဏ်ရာရှိကနေအိမ်တချို့ပျက်စီးသွားတယ်လို့ဒေသခံနဲ့ KNDF ဒေသခံတပ်ကဗီဒီယိုပြောပြပါတယ်ရန်ကုန်ကလာတဲ့တရင်ကိုမဆင်မုံပြောပြပေးပါဦးခင်ဗျာ
ကြရပြည်နယ်လွိုင်လင်းလင်းကျွန်းနယ်ထီးဆဲခါကျေးရွာတွေအုပ်စုဘက်ကိုဂျွန်လ၂ရက်မနေ့မနေ့ပိုင်းတုန်းကစစ်ကောင်စီတပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးစစ်ကြောင်းဆင်လာတယ်လို့ကရင်နီမျိုးသားများကာကွယ်ရေးတပ် KNDF ရဲ့ပြန်ကြားရေးတာဝန်ခံတဦးက VOA မြန်မာပိုင်းကိုပြောပါတယ်စစ်ကောင်စီရဲ့လွိုင်လင်းမြို့အခြေဆိုင်930တပ်ရင်းကထီးဆဲခါကျေးရွာအုပ်စုလင်းဖုန်ကြီးရွာနဲ့ကုန်းမီကိုရွာဘက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်နေတာပါမနေ့ကနေဒီကနေ့မနက်ပိုင်းအထိဒေသခံအရသားပြည်သူတို့အသေဆုံးပြီး၃ဦးဒဏ်ရာရရှိခဲ့ပါတယ်နေအိမ်တချို့လည်းထိခိုက်ပျက်စီးသွားတယ်လို့ပြောပါတယ်အဲ့ဒီနောက်မနေ့ညနေ9နာရီလောက်မှာတော့စစ်ကောင်စီတပ်နဲ့ KNDF ကရင်နီတပ်မတော် KA ပူးပေါင်းတပ်ဖွဲ့တို့ကြားနှစ်ဖက်ထိတွေ့တိုက်ပွဲဖြစ်ခဲ့တယ်လို့ KNDF ပြန်ကြားရေးတာဝန်ခံကအခုလိုပြောပြပါဗျ
။လင်းခုံကြီးတဲ့ဟိုတာဟိုကထစ်ချောင်းထိုးလာတယ်ပေါ့နော်။ပြီးတော့ထစ်ချောင်းထိုးဖို့ဟိုကအရင်ဆုံးတော့ရှင်းရောလက်နေကြီးနဲ့ရမ်းမ်းဖြစ်တဲ့အကြီးကတဲ့ဝင်ရှုတယ်။ပြီးတော့အမှရှိတဲ့ KNDF တပ်ဖွဲ့တွေပြင်တမ်းတော့ KA နဲ့ပေါ့အတူပြီးတော့သူတို့အပြည့်ထိတွေ့တိုက်ပွဲဖြစ်ပြီးရနောက်မှာထပ်ပြီးတော့ဒါလက်နေကြီးနဲ့ထပ်ဖြစ်တယ်လို့ပြောပါတယ်။လက်နေကြီးကမနေ့ sorry ပိုင်းနဲ့ဖြစ်တယ်ပြီးတော့ညနေနေ့ပိုင်းမှာလည်းဒါဟိုရမ်းတမ်းဖြစ်တယ်နော်။လက်နေကြီးနဲ့ကြီးရွာတွေကိုဒါပြင်မထပ်ပြီးတော့ဖြစ်တဲ့အနေအထားဖြစ်ပါတယ်။တန်ရတဲ့လူကတော့သူ့ဘာ3ဦးပေါ့နော်။3ဦးတန်ရတယ်။အမျိုးသားတစ်ဦးကတော့ထုံသွားတယ်ပေါ့နော်။သူ့ဘာ4ဦးဖြစ်တာပေါ့နော်။ဆိုတော့အမျိုးသားတစ်ဦးကတော့ဆုံးသွားတယ်ခင်ဗျာ
။လက်တလောလွိုင်းလင်းလေးမျိုးနယ်ဘက်ကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်ကြေညာတာမတွေ့ရသေးပါဘူး။လက်နက်ကြီးပစ်ခတ်မှုနဲ့တိုက်ပွဲအခြေအနေကြောင့်လင်းဖုန်ကြီးကျေးရွာကုန်းမီကိုကျေးရွာတွေဘက်ကဒေသခံပြည်သူတွေဟာအိုးအိမ်တွေကိုစွန့်ခွာပြီးဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။ဒီကနေ့မှာတော့တိုက်ပွဲအခြေအနေကငြိမ်သက်နေပေမဲ့အရက်သားတဦးရွာကိုအပြန်မပစ်ခတ်ခံရတယ်လို့ဒေသခံတဦးကပြောပြပါတယ်
။ဒီနေ့ကတော့မဖြစ်ဘူး။ဒီနေ့ကတော့အဲဒီသူတို့တဲ့ရင်နာတက်တဲ့လူစုတော့ပြစ်ပြစ်လိုက်ပြီ။အဲ့ဒါတော့ရှိတယ်။တခြားနှစ်ဖက်ဖြစ်တာတော့မရှိဘူး။ဒီကလောက်ကတော့ဟိုနေ့ကအနှစ်ကြီးဖြစ်လို့တရားတော့ဆုံးတယ်ဒီနေ့တရားပေါ့နော်ဒီနေ့တရားမဆုံးဘူးနဲ့ဒီနေ့တရားပဲလက်ကောက်ဝတ်နာပေါ့သူ့အိမ်ကအဲ့ဒီ
ငါလွန်လင်းလေးရမှာငါးဆုံးပြတဲ့အပြင်ကြည့်တော့သူအားဒီနဲ့မလန်မကန်မှကြည့်တာအဲ့ဒါသူ့အိမ်ကိုတွားပြီးတော့ပစ္စည်းပြန်ကျဲရှင်ဘုကန်လန်ပြစ်လိုက်တာ
အလားတူပဲကရားပြည်နယ်တွေကဖရူဆိုမြို့နယ်မှာလည်းမနေ့တုန်းကတိုက်ပွဲဖြစ်ပွားနေပါတယ်ကရားပြည်နယ်တွေကလွိုက်ကော်ဘောလခဲဒီမော့ဆိုဖရူဆိုစတဲ့မြို့နယ်တွေမှာစစ်ကောင်စီတပ်နဲ့ကရင်နီကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့ကြားမကြမကြာပြစ်ခတ်တိုက်ခိုက်မှုတွေရှိနေတာပါဒါကြောင့်ဒေသခံပြည်သူတွေဟာလည်းအခုအချိန်ထိဆက်လက်ထွက်ပြေးတိမ်းရှောင်နေကြရဆဲဖြစ်ပြီးသူတို့အတွက်အကူအညီတွေလိုအပ်နေတယ်လို့သိရပါတယ်ရှင်
။တရားပြည်နယ်မှာစစ်ကောင်စီလက်နက်ကြီးကြတိုက်စုံမှုရှိတဲ့အကြောင်းမဆုမွန်ပြောပြခဲ့တာပါ။အခုဆက်ပြီးတော့တပ်ဖြတ်ခံရတယ်လို့ယူဆတဲ့ရုပ်လောင်းတွေကိုကချင်ဘက်ဖားကံမှာထပ်တွေ့လိုက်တာပါ။ကချင်ပြည်နယ်ဖားကံမြို့နယ်ဖားပြင်ရွာနဲ့ဂျန်ကက်ရွာနီးမှာမနေ့ချက်သားရင်းတွေကတပ်ဖြတ်ထားခဲ့တယ်လို့ယူဆရတဲ့ရုပ်လောင်းနှစ်လောင်းထပ်တွေ့ခဲ့ပါတယ်။ဖကန်ဒီတာမှာဒီလ3ရက်တွင်တပ်ဖြတ်ခံရသူက6ယောက်ရှိလာနေပြီးတရားခံကတော့ဖော်ထုတ်နိုင်တာမရှိသေးပါဘူးဖကန်ဒီတာတွင်လူသတ်မှုတွေခက်စိတ်စိတ်ဖြစ်လာနေတဲ့ကြောင်းရန်ကုန်ကပို့လာတဲ့သတင်းကိုကိုငင်းချမ်းပြောပြပေးပါဦးခင်ဗျာ
ဖကန်မျိုးနဲ့စိတ်မှုကြီးရွာအုပ်စုတွင်ဒီလ1ရက်နေ့ကဥကောင်းမှာတနက်တန်ရာနဲ့တေဆုံးနေတဲ့အလောင်း4လောင်းတွေ့ခဲ့ပြီးတော့2ရက်နေ့မှာတော့နောက်ထပ်တပ်ဖြတ်ခံထားရတဲ့အလောင်း2လောင်းထပ်မံတွေ့ရှိခဲ့ပါတယ်စွန့်ပစ်ခံထားရတဲ့ရုပ်အလောင်းတွေတွေ့ရှိရတဲ့အခြေအနေကိုအကဲမျိုးနဲ့စိတ်မှုရွာသားတို့က VOA ကိုအခုလိုပြောပါတယ်
။အလုံးကမင်းရနှလုံးတွေ့တာ။နှလုံးကတော့ဒီကလေးကိုမားပြီးမှတန်တယ်နဲ့ထိုးတက်တာ။နောက်နှလုံးကတော့ဂျန်ကက်ဖကန်ဒီကောင်ပေါ့သူ့ပိုင်လို့ရတယ်နဲ့ဂျန်ကက်နဲ့ရောဟောင်းကြတယ်အဲ့ဒါတင်းတင်းကုန်းသားမှာတက်တက်ဘူးတုံထားပြီးမှတက်ထားတာနှလုံးတွေ့ရတယ်အဲ့မှာ။ဒါကြီးလက်ပြန်ကျိုးတုံထားတဲ့ဥစ္စာတော့မျက်မှောင်လို့ကြားတယ်။ထားပြီးနားပြီးကတန်တယ်နဲ့ထိုးတက်တော့အဲ့လိုတော့ဒီမှာမသိဘူး
။ဒီရုပ်အလောင်းတွေကိုတော့ဒေတာတွင်အခြေဆိုင်လူမှုကူညီရေးအသင်းတွေကဖားကံမျိုးနဲ့ဆေးရုံကိုပို့ဆောင်ပေးခဲ့ပြီးလက်ရှိအချိန်ထိတပ်ဖြတ်တဲ့တရားခံဘသူဆိုတာမသိရသေးကြောင်းလည်းပြောပါရယ်တရက်နေ့ကတော့စိတ်မှုမျိုးကြေးရွာအုပ်စုစွအောင်ရွာအထွက်မှာလက်ပြန်ချိုးတုပ်ပြီးဦးကောင်းမှတနက်ဒံရနဲ့တေဆုံးနေတဲ့ရုပ်လောင်း၄လောင်းကိုတွေ့ခဲ့ပါရယ်ဒီတပ်ဖြတ်ခံရသူတွေဟာမက်လင်ချောင်ကြေးရွာကအုပ်ချုပ်ရေးမှူးဟောင်းနဲ့ဆွေမျိုးတော်ဆက်သူတွေဖြစ်ကြောင်းဒေသခံတွေကပြောဆိုပေမဲ့တပ်ဖြတ်တဲ့တရားခံကိုတော့ဖော်ထုတ်နိုင်တာမရှိသေးပါဘူးဖားကံမျိုးကံတူဦးကလည်းဖားကန်ဒေတာကလက်ရှိအခြေအနေကိုအခုလိုပြောပါတယ
်။အဲ့ဒါကတော့တုံးရတဲ့တင်းမှန်ဒီဆောင်ရောက်တော့စတာနဲ့ဒီဆိုတော့တနက်နေ့ချစ်ပြန်တော့မာလောင်းပေါ့ဒီလိုဒီဒီအရရချစ်ပြန်တော့တမောင်းပေါ့အမေကအဲ့ကတမောင်းချစ်ဆက်လာတော့ဒီလူတို့ရုပ်ကြောင့်ဆက်ရပေးဟောကြားလုပ်တယ်ဒီမှာပြောနိုင်တယ်ဒီမှာလက်နဲ့တိုင်ပြရတယ်နော်တုံးဖို့ဒီဖောက်လိုက်တယ်ဆိုတော့ဘယ်သူခုလုပ်ကြပေါ်တော့ဒီသင်ခံနဲ့ဘယ်တော့မှမပေါ်တဲ့ဒေတာပဲဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့လည်းပြောနိုင်ဒီတိုင်းမှာလည်းသူတို့ကတော့လူတမောင်းတော့အဆက်ဖြစ်ဖြစ်နေတော့နော်
ဖားကန်ဒေတာမှာအခုလိုတက်ဖြတ်တာတွေရှိသလိုလူရက်တာတွေလည်းမကြာခဏဖြစ်နေတာကြောင့်ပြည်သူတွေဟာစိုးရိမ်ကြောက်ကြနေကြကြောင်းလည်းအခုလိုဆက်ပြောပါဗျ။အဲ
့ဒီကြောင်းတော့ကညာရှစ်နိုင်ဒီကိုပဲတော့ကတော့ဖတ်ပြီးကြောက်တာသိရှိကြတော့တော့ဘက်မှာလည်းမြင့်ကြီးမှလည်းရှိပြည်သူရှိနေဒီကိုထိုးလို့လိုက်ကြတယ်ဆိုခါလေးလည်းခုပြောလာတဲ့မသားရှိတဲ့ဆက်ပြောတော်တော်လေးတော့တတိသားမရတဲ့အမသားဖြစ်နေတာလက်ရှိဒီပြောတော့နော
်ဖားကန်ဒေတာမှာပြီးခဲ့တဲ့လကုံပိုင်းကစစ်ကောင်စီတပ်တွေနဲ့ KIA အကြားတိုက်ပွဲဖြစ်ပွားခဲ့ပြီးမေလ23ရက်နေ့ကစိုက်ကယ်ရက်မပြီးတဲ့အရသားတအုပ်ကိုစစ်တပ်ကတနက်နဲ့ပြစ်ခတ်တာကြောင့်တေဆုံးခဲ့သလို25ရက်နေ့ကတော့စမ်းကြွယ်ရွာကအုပ်ချုပ်ရေးမှူးတအုပ်ကိုအမိမတိလက်နက်ကိုင်တွေကတပ်ဖြတ်ခဲ့ပါတယ်။ဒေတာတွင်သတင်းမီဒီယာတချို့ကဒီရက်ပိုင်းတပ်ဖြတ်ခံရသူတွေဟာအုပ်ချုပ်ရေးမှူးတွေနဲ့ဒေတာအခေါ်ပြူစောချီးဆိုသူတွေပါဝင်ကြောင်းဖော်ပြပေမဲ့လည်း VOA ကတိကျအတည်မပြုနိုင်သေးပါဘူးခင်ဗျာ
။ကချင်ပြည်နယ်ဖားကံဘက်အသက်ခံရနိုင်တဲ့ရုပ်လောင်းတွေထပ်တွေ့တဲ့အကြောင်းကိုကြီးကျန်ပြသခဲ့တာပါ။တောက်ကြညာရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။အမေရိကန်သံရဲ့တောက်ကြညာပိုင်းရေဒီယိုရုပ်သံအစီအစဉ်တွေကိုဝါရှင်တန် DC မြို့တော်ကနေရုပ်သံကပါဆက်ပြီးတော့တရိုက်ထုတ်လင်းပေးနေပါတယ်ခင်ဗျာ
။ VOA American သံကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေ၊သတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်းအဖြစ်နဲ့ VOA Pages ကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီ email သင်းတော်ကို Facebook စာမျက်နှာကနေပြီးလွဲ့လွဲ့ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်စပောင်းရဲ့ internet ပင်မစာမျက်နှာပေါ်က email သင်းတော်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းတရင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ် email သင်းတော်ဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီး email သင်းတော်တောင်းယူနိုင်ပါတယ်။နောက်တစ်နေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bammi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။ အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးဖို့လိုပါရဲ့နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစုရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါရဲ့ဗီဒီယိုပရိသတ်တွေသတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
ဖီယိုအမေရိကန်တန်ရဲ့တောက်ချာညာအစီအစဉ်တွေကိုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ဆက်ထုတ်လွှင့်ပေးနေပါတယ်။မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝက်မှာတော့တောက်ချာနေတိုင်းပြောပြနေကြပတ်စင်ခဏတွေကအရင်ဆုံးအမျိုးသမီးခဏကိုပြောပြမှာပါ။အမေရိကန်ကြောင်းတွင်တိုက်ခတ်မှုပေါ်မိခင်တွေစိုးရင်လာမှုကြောင်းပြောပြထားပါတယ်။ပြီးခဲ့တဲ့မေလကအမေရိကန်ပြည်တော်စုတက်ဆတ်စ်ပြည်နယ်ယူဗာလ်ဒီမြို့မှာကလီးငယ်19ဦးနဲ့ဆရာဆရာမ2ဦးသေဆုံးခဲ့ရတဲ့မူလရန်ကြောင်းတဲ့တနသမဝင်ရောက်ပြစ်ခတ်မှုကလူများထိတ်လန့်စရာဖြစ်ခဲ့သလိုကျောင်းနေရွယ်ကလေးငယ်တွေရှိကြတဲ့မိခင်တွေအတွက်လည်းအထူးစိုးရိမ်မကင်းစိတ်တွေပိုဖြစ်လာစေပါတယ်။စာတင်ကျောင်းတွေမှာလုံခြုံရေးပုံမကောင်းမအောင်စီစဉ်ဆောင်ရွက်ပေးဖို့လိုလားတဲ့မိခင်တွေရှိသလိုတနက်ကင်ဆောင်ကွင်းအခွင့်အရေးကန့်သက်ထိချုပ်တင်တယ်လို့ယူဆသူတွေလည်းရှိပါတယ်။အမေရိကန်ပြည်ထောင်စုတဝန်းတနက်ကင်အကြမ်းဖက်မှုတွေတနည်းတခြားတိုးလာနေတဲ့ပေါ်အမေရိကန်ပြည်ထောင်စုမှနေထိုင်ကြတဲ့မြန်မာမိခင်တချို့ရဲ့အမြင်တွေကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမခင်ပြူသေးကစူးစီးတင်ဆက်ထားပါတယ်ခင
်ဗျ။ရေဒီယိုဗီဒီယိုမှာဒီနေ့2022ခုနှစ်ပထမ5လအတွင်းမှာပဲလူလေးရောက်တဲ့အထက်ဒီကဲတန်ရဓမ္မမို့တိတ်ဆုံးရတဲ့တနက်ကင်အကျန်းဖက်တိုက်ခိုက်မှုပေါင်း200ကျော်ရှိခဲ့တယ်လို့တနက်ကင်အကျန်းဖက်မှုနဲ့ပတ်သက်ပြီးသုတေသနစင်ပြည်စုထုတ်ပြန်ပေးနေတဲ့ Gun Violence Archive အဖွဲ့အစည်းကဖော်ပြပါတယ်။ဒီတိုက်ခိုက်မှုတွေအတွင်းတိတ်ဆုံးသူဒဏ်ရာရသူတွေထဲမှာကလေးငယ်တွေနဲ့ဆယ်ကျော်သက်တွေရာနေကြပါပါတယ်။မေလ14ရက်နေ့ကနယူးယောက်ပြည်နယ်ဘက်ဖလိုမြို့ကကုန်းစုံဆိုင်တစ်ခုမှာတနက်သမားတို့ကဝင်ရောက်ပစ်ခတ်တာကြောင့်လူ10ဦးတိတ်ဆုံးခဲ့ရပြီးဆယ်ရက်အကြာမှာပဲTexas City နဲ့ Yubari မြို့ကမူလာတန်းကျောင်းမှာလည်းတနက်သမားလူငယ်တယောက်ရဲ့ပြစ်ခတ်မှုကြောင့်ကလေးငယ်19ဦးနဲ့ဆရာမ2ဦးသေဆုံးခဲ့ရပါတယ်။ဒီလိုတနက်ကန်အစမ်းဖက်ပြစ်ခတ်မှုတွေကိုအမေရိကန်ပြည်ထောင်စုတဝန်မကြာခဏကြုံလာနေရတဲ့အတွက်ကလေးမိခင်တွေပို့ပြီးတော့စိုးရိမ်လာကြပါတယ်။ Texas City နဲ့ Louis Lee မြို့မှာနေထိုင်တဲ့ကလေးလေးယောက်မိခင်မမဆန္ဒမရမ်ကတော့သူနေထိုင်တဲ့ပြည်နယ်အတွင်းအခုလိုမူလာတန်းကလေးငယ်တွေအများအပြားသေဆုံးရတဲ့အတွက်စိတ်မကောင်းဖြစ်ရစိုးရိမ်ပူပန်ရတယ်လို့စာတင်ကြောင်းတွေမှာလုံခြုံရေးအားနေတာကြောင့်အခုလိုဖြစ်ရတာလို့ထောက်ပြပြောပါတယ်
။အခုလက်ရှိဖြစ်တော်တဲ့ပုံမှာပေါ့နော်မိခင်တယောက်နေနဲ့စိတ်ပူမိတယ်ကိုသားသမီးတွေအတွက်လည်းပေါ့နော်သူများခလေးလေးအတွက်လည်းစိတ်မကောင်းဖြစ်တဲ့ဒီဖြစ်တော်တဲ့ဖြစ်ရပုံမှာပေါ့နော်။နောက်တစ်ခုကဒီအခုဖြစ်တော်တဲ့ညို့လေးကြတော့ဆန်တိုနီယိုအောက်ပိုင်းညို့နယ်ဆက်လေးဆိုတော့ကြုံကြုံမှုအပိုင်းမှာသူကအရန်အားနေတယ်ဟိုပုံမှန်ဆိုရင်ဒီဘက်ကျက်ဆက်တစ်ခုလုံးနဲ့ခြုံပြောမယ်ဆိုရင်တော့သူအားနေတယ်ပေါ့နော်ဒီကျမတို့နေတဲ့မြို့ကြတော့ Dallas အပိုင်း Louisville အပိုင်းထဲမှာကြတော့အကြောင်းကအရန်ဆွေးဖြစ်တဲ့ဟိုအရင်တစ်ခေါက် Connecticut မှာဖြစ်တော့ပြီးပကလေးရနေဟိုသူတို့ဒီအကြောင်းမျိုးတော်တော် safety လုပ်လိုက်တယ်ဒီကလေးတွေအခံတော့ဖို့ပဲ safety တကာ၃ခုရှိတယ်ကလေးကိုကိစ္စတစ်ခုအကြောက်တော့ခေါ်ရင်ဒါမှအပြင်းမှာပဲစောက်ပြီးနေရတယ်သူတို့ကိုကင်မရာကနေသူတို့ကြည့်တယ်ကို ID ကိုစစ်တယ်ပြီးမှကိုယ်ကလေးကျင်းတယ်ဆိုမှသူတို့ကိုယ်ကလေးထုတ်ပေးတယ်ပေါ့နော်ဝင်ခွင့်လုံးဝမရှိဘူးအရင်တော့ဆိုကလေးမွေးနေတဲ့ဘာတွေဆိုဝင်ခွင့်ပေးတယ်အဲ့ဒီ Connecticut ဖြစ်ပြီးနောက်ပိုင်းမှာလုံးဝမပေးဝင်တော့ဘူးပေါ့နော်အထဲကိုပေါ့နော်ဒီအကြောင်းမှဒီလိုအထဲမှာလာပစ်တော့လဲဆိုတာစဉ်းစားလို့တော့မရဘူးပေါ့နော်ဘလို့သူဒီဒီအကြောင်းဒီကောင်လေးရာဒီတနေ့ကြီးကင်ပြီးတော့မှဒီတကားကိုဖြတ်ကျော်ပြီးတော့အခန်းထဲကိုသူဘလို့ဝင်တော့တာလဲအဲ့တော့ရန်စဉ်းစားစရာဖြစ်တယ်လုံခြုံရေးတအားအားနဲ့တည်းဦးဖြစ်တော်နဲ့ဒီကြောင်းကလေသူတို့အရန်ပေါ်စားတယ်သူတို့ပေါ်စားမှုကြောင့်ဒီဖြစ်တော်တာကလေးတွေက
ပြီးရဲ့မိလာထဲမှာပဲတနက်ကင်ပြစ်ခတ်မှုကြောင့်လူ10ဦးသေဆုံးရတဲ့ဘက်ဖလိုမြို့မှာနေထိုင်သူမတ်တီတီအောင်ကလည်းအခုလိုဒီရက်ပိုင်းသာချားပြီးတော့ပြစ်ခတ်မှုတွေဆက်တိုက်ကြုံရတဲ့အခါမှာကလေးတွေရောလူကြီးတွေပါစိုးရင်ထိတ်လန့်ကြရတယ်လို့ဒီလိုစိုးရင်စိတ်ဆောင်ပဲတားနေသမီးကိုနှစ်ရက်လောက်ကြောင်းမပို့နိုင်ခဲ့ဘူးလို့ပြောပါတယ
်ကလေးတွေတော့ကိုမိဘတွေနေရာနဲ့ဝင်ပြီးတော့ဟိုခံစားပုံချင်းစားတဲ့စိတ်နဲ့အမတို့အရန်ကိုစိတ်မကောင်းဖြစ်ရတယ်လို့ဟိုကိုယ်ကလေးတွေကိုလည်းစိတ်ပူရယ်ပေါ့နော်အဲ့လိုမျိုးတွေပေါ့နော်အခြေအနေမျိုးတွေနောက်ထပ်ဖြစ်မလာနိုင်လို့ပြောနိုင်ဘူးလေပို့ပြီးခဲ့တဲ့ဥစ္စာတော့အတုပတွေပါရမပြီးသေးဘူးလေညီမညီမတို့ဘက်ဖလိုမှာမပြီးသေးဘူးလေအကုန်လုံးအဲ့အတွက်ကိုပူဆွေးနေရတဲ့အချိန်မှာဒိုင်းဆိုအခုဒီကလေးတွေကိုပြစ်တဲ့ဟာဝင်လာတော့လေအမတို့တော်တော်မကြင်နှမ်းမှာဟိုမွန်းကျက်တယ်ဒီလားကိုယ့်မြန်မာပြည်အရေးမှာလေဒီအမတို့ကဟိုမွန်းကျက်နေတဲ့အခန်းကြီးကလည်းရှိထားတော့လေအခုဒါထပ်ဖြစ်တဲ့အခါကျတော့တော်တော်လေးအမတို့ရင်ထဲမှာမကောင်းဘူးညီမတိလားကိုမြန်မာပြည်ကတော့မရှင်းတာပါဘူးကိုမြန်မာပြည်ရဲ့ဒုက္ခတွေကတော့တော်တော်ကြီးကြီးမားပါတယ်တိရမလဲ and a little nine and Yuma, Allah, Paris, Long Sahara, the movie scene, Lula, and Nanga Kuma. The Louis Peters were Kajaroli, Amaru, Totoli, or Kanzara, but no, Geneva, Munjet. Long Woman, she did a Kanzara.
American Dion Zuma, Jimmy Pipwagate, and that guy did come with it. နှစ်ဆက်ခုနှစ်ကြိမ်ကစာသင်ကျောင်းတွေမှာကျုံရရတာဖြစ်တယ်လို့ဒီလိုတနက်ကန်အကျန်းဖတ်မှုတွေကိုစီးရင်ပြုစုချရတဲ့ Education Week အဖွဲ့ကပြောပါတယ်ဒီအဖွဲ့ရဲ့စီးရင်အရလူငယ်တဲ့နှစ်နှစ်ဒီ2024ခုနှစ်ကကျောင်းတွေပြစ်ခတ်မှုပါစေချင်ရှိကြရတာနေပြီးခဲ့တဲ့2027ခုနှစ်အတွင်းမှာတော့30လေးချိန်ဒီတိုးလာခဲ့ပါတယ်ဒါဟုတ်ချင်ရင်ဖြင့်ဒီပြီးခဲ့တဲ့နှစ်ပိုင်းကစလို့စာသင်ကျောင နဲ့အရွယ်သမီးငယ်တယောက်ရှိတဲ့နယူးမက္ကဆီကိုပြည်နယ်မှာနေထိုင်သူမချော်ဤသိမ်းပါဟ
ိုဘာဖြစ်လို့ပေါ့နော်ဒီကိစ္စရဟိုဒီလိုမျိုးဆက်ဖြစ်ခွင့်ပေးနေရတာလဲပေါ့နော်ဆက်ဖြစ်တဲ့ဖြစ်နေတာဟာမတားနိုင်ရတာလဲဆိုရဟာလဲအာမိကုန်းတစ်ခုပေါ့နော်အမတက်ဆိုလို့ရှိရင်နောက်ပြဒါကလည်းဖြစ်နေတဲ့ဟာကအမေရိကန်မှာပဲဖြစ်နေတခြားတိုင်းပြည်မှာဖြစ်တယ်လို့ဟိုမကြားသလောက်ပဲပေါ့နော်ရှင်းတော့ရှင်းမယ်ကိုမသိရလဲဖြစ်နေဒါပေမဲ့ဒီမှာကဒီတိုင်းနဲ့တိုင်းလို့လို့ဖြစ်နေနောက်တစ်ခုကအမသမီးလေးဆိုလို့ရှိရင်ဘလောက်ကြည့်လဲဆိုတော့ကျောင်းမှာနှစ်လတစ်ကြိမ်သုံးလတစ်ကြိမ်လောက် trail လုပ်ရတယ်ဒီလိုမျိုးတွေကဖြစ်ခဲ့မှာစီဒါတွေကပေါ့နော်ဟိုဘယ်လိုခေါ်မလဲဒီကလေးတွေမှာဒီဒါကြီးကိုခေါင်းထဲကိုထည့်ထားပြီးကျူတင်ချင်းဆက်ဆွဲဟာတွေကဖြစ်ကုန်မဖြစ်စင်းနဲ့ဟာလို့အမကတော့ယူဆပါနော်မမလေးကောင်းပါလေထွေလို့တာတော့အေးရဲ့ကြောင့်ဖြစ်ခင်တော့ဒါဒါဒါဒီလိုလောက်ဆင်းတယ်ဒါပေမဲ့တကယ်တမ်းဖြစ်တဲ့ခါကျတော့ဒီကလေးတွေမှာငယ်ငယ်လေးတွေပဲအခုပဲကြည့်ဆုံးသွားတဲ့ကလေးဆိုလို့ရှိရင်ဟဲ့လားဟိုမူတာတိုင်းကလေးတွေဖြစ်လာရင်လည်းအဲ့ကြောင့်နေမှာနော်ဆိုတော့ဖခင်ကြောင့်နေမှာဘာဖြစ်လို့ဒီ innocent ဖြစ်တဲ့လူတွေကဟိုနော်ဒီလိုကိစ္စတွေနဲ့ကြုံနေဆိုစဉ်းစားလို့မရအောင်အဲ့တော့ဘာပဲပြောပြောသေးကြတာတစ်ခုကတခုခုတော့လုတ်တင်နေပြီအစိုးရအနေနဲ့ရောသက်ဆိုင်ရာဟဲ့လား state မှာရှိတဲ့လူကြီးတွေရောအမတ်တွေရောဒါက ignore လို့မရဘူး။ဒါလူအများကြီးပေးတာကိစ္စ။နောက်တစ်ခုကဘာဖြစ်လို့ဒီ assault ဒီ rifle ဒီဒီလိုမျိုးပေါ့နော်။ဒီ supplement တွေပြောကြပါစို့နော်။ဒါမျိုးဘာလို့ခွင့်ပြုတာ။ तू ကဟလာခုငလိတနဲ့တက်တက်တက်ဆိုရင်အများကြီးကိုပေးသေးတဲ့ဟာ။တကယ်လို့သူတို့ကဒီ constitution မှာပါတဲ့ကိုယ့်ရဲ့ဒီရပိုင်ခွင့်အခွင့်အရေးဆိုပြီးပြောလို့ရှိရင်လည်းပဲဒီအခွင့်အရေးပေါ်မှာပြန်လည်ပြီးတော့ဟိုဘလို့လုံးရင်ပိုကောင်းမလဲဆိုတာဟာတော့စဉ်းစားကိုစဉ်းစားသင့်တယ်ကွာအမကတော့ကိုတူရဲ့အမြင်နဲ့ယူဆ
အမေရိကန်ပြည်အောင်စုမှာတနက်ကိုလွယ်လွယ်ကူကူဝယ်ယူသုံးလို့ရနေရတွေကိုအတိုင်းတာတစ်ခုအထိကန့်သတ်ရလိမ့်မယ်လို့မချော့ဤသိန်းကပြောပါတယ
်ဒါကဖြစ်ကိုဖြစ်ရှင်းရမယ်ကိစ္စအဲ့တော့ပြည်သူကလည်းတောင်းဆိုရမယ်ဘယ်နည်းလမ်းအကောင်းဆုံးလဲတနက်မချော့နိုင်မှုဆိုလို့ရှိရင်လည်းကွယ်ဥမာအဖြစ်ဟိုဒီလိုမျိုးဟာလာစက္ကန့်ပိုင်းတွင်မိနစ်ပိုင်းတွင်မှာလူအများကြီးပြည်စည်တဲ့တနက်တွေကိုဝယ်ခွင့်ပေးမယ်အစားတချက်ပြင်းမှတရောင်းထွက်တဲ့ဟာမျိုးလောက်ဆိုရင်လည်းမဆိုးဘူးပေါ့ကွတရောင်းလျောက်ပြေးတဲ့ဟာဆိုတော်သေးရေအများကြီးပါပဲ online ဝင်လို့ရတယ်ဆိုင်မှာတောင်းလို့ရအခုပဲကြည့်ဒီကလေးဆိုလို့ရှိရင်ဟာ session နဲ့ပြေးလို့သူ့ဝင်နေတယ်မဲ့တွားဝယ်တယ်နှစ်လက်တောင်းအပြေးလိုက်ပြီးတော့တခါလေစိတ်ကဦးနေဖြစ်တဲ့ခါကျတော့ပြစ်ချင်တဲ့ခါကျတော့ထထပ်ပြီးပြစ်တဲ့ခါဒီကလေးလေးကြည့်လိုက်တာလေအေးချစ်ချာကောင်းတဲ့ကလေးလေးဒီလားအမလေးမခံစားနိုင်ဘူးအဲ့တရင်တော့မကြည့်နိုင်ဘူးဆိုတော့ဟိုဘယ်နည်းကိုသားသမီးလေးကြုံလဲဆိုတာစဉ်းစားနေရတဲ့အခြေအနေမျိုးဒါရုံမရတတ်နိုင်လို့ဆိုရှင်ထပ်ကိုဖြည့်အောင်ပါဘာမှအကြောင်းပြစရာဘာအကြောင်းမှပြစရာမရှိဘူးဒါဖြည့်ကိုဖြည့်ရှင်းရမယ်ကိစ္စအစိုးရအနေနဲ့ရောဟာလာသက်ဆိုင်ရာဒီကြီးနယ်အစိုးရတွေအနေနဲ့ရောလုတ်ကိုလုတ်ရမယ်ကိစ္စမလုတ်လို့ရှင်ဘာဖြစ်လဲဘယ်နေ့ကိုသားသမီးအလှည့်ရအောင်မလဲဟုတ်တယ်မလားအဲ့တော့အားလုံးကတောင်းနေရှိတယ်အဲ့ဒါပြည်သူပြည်သားကလည်းဒီကိစ္စကိုဖြည့်ရှင်းပေးပါဆိုပြီးတောင်းကိုတောင်းဆိုရမယ်အစိုးရကလည်းလုတ်ကိုလုတ်ရမယ်လုတ်ကိုလုတ်ရမှာမှတကယ်ကိုဟိုဘယ်လိုခေါ်မလဲအရေးတကြီးကိုဒါလုတ်ကိုလုတ်ရမှာ
တနက်ကင်ဆောင်တဲ့နေရာမှာခုခံကာကွယ်ခွင့်စရာကိုနားလည်ပေးလို့ရပြီနဲ့တနက်ကိုအလွဲသုံးစားလုပ်ပြီးအပြစ်မဲ့သူတွေကိုအကြမ်းဖက်ပြစ်ခတ်တိုက်ခိုက်တာတွေကိုတော့ခြေရရောက်ထိန်းချုပ်ရလိမ့်မယ်လို့မတ်တီတီအောင်ကလည်းပြောပါတယ
်ထိန်းချုပ်လို့ရနိုင်ရဲ့နဲ့ဒီထိန်းချုပ်လို့မရတဲ့အရာတွေမဖြစ်အောင်ကိုလောက်ရမှာပေါ့နော်ဒီတာဝန်ရှိတဲ့သူတွေအနေနဲ့ပေါ့ဒီလိုမျိုးဟိုလက်လက်ကိုအလွဲသုံးစားလုပ်တာလက်လက်ကင်ပြီးတော့အလွဲသုံးစားလိုက်ပြီးတော့အသက်တွေခြိခိုက်ရအောင်လုပ်တဲ့ဟာတွေကိုပေါ့နော်ဟိုထိန်းချုပ်ဖို့အများကြီးလိုအပ်တယ်ပေါ့နော်တစ်ဖက်ကလည်းခုခံကာကွယ်မှုဆိုတဲ့ဟာပေါ်မှာလည်းအရှိထားတော့လေဒီအလွဲသုံးစားလုပ်တဲ့ဟာတွေပေါ်မှာအမတို့မထောက်ခံဘူးပေါ့နော
် Texas ပြည်နယ်ယူဘာဒီမြို့မူလာတန်းဆောင်ပြစ်ခတ်မှုနောက်ပိုင်းတနက်ကင်ဆောင်ဝန်ဆိုင်ရာဥပဒေကိုကန့်သတ်ထိန်းချုပ်တာတွေလုပ်ဖို့ဖိအားပေးကြောင်းဆိုတာတွေလည်းပုံမကျေလောင်လာပါတယ်။မမြဆန္ဒမရန်ကလည်းအခုလိုပြောပါတယ်
။စ
แกล้วโตโตปูบี้ชิงทบโตโหลเลยบ่เจ้าเลยสรอะยินน้องก็สรยินตะแน่เว่มั้ยสรยินไลเซนอะยินเพียะเลยเพียบี้มาตะแน่กูเว่ขึ้นชื่อเลยโปแปมแคร์บี้บ่เนาะลุขึ้นชื่อเลยอะกูจ้ะรอไลเซนไม่เพียแบเนี่ยตะแน่กูตัวเตี่ยวเว่ยางไปเลยซะชินิเปียดาเนี่ยสรอะล่ะก็บ่กางมุเลยเนาะคลีเลอะตั่วแล้วบ่กางมุลูจีเลอะตั่วแล้วบ่กางบ่ดูเบว่าตั่วมาบ่กางอะกูสรยินดีแท้ซะมาสรยินตะแน่เลยค้าจ้าโทบี้รอเนี่ยระกามาตวยอ่ะเลย
ဒီနေ့ကျွန်တော်တို့ကတနတ်ခံစာတင်ရတာဖြစ်တယ်။ဒီနေ့ကျွန်တော်တို့ကတနတ်ခံစာတင်ရတာဖြစ်တယ်။ဒီနေ့ကျွန်တော်တို့ကတနတ်ခံစာတင်ရတာဖြစ်တယ်။ဒီနေ့ကျွန်တော်တို့ကတနတ်ခံစာတင်ရတာဖြစ်တယ်။ဒီနေ့ကျွန်တော်တို့ကတနတ်ခံစာတင်ရတာဖြစ်တယ်။ဒီနေ့ကျွန်တော်တို့ကတနတ်ခံစာတင်ရတာဖြစ်တယ်။ဒီနေ့ကျွန်တော်တို့ကတနတ်ခံစာတင်ရတာဖြစ်တယ်။ဒီနေ့ကျွန်တော်တို့ကတနတ်ခ ကျန်းဖတ်မှုတွေကြောင့်တိတ်ဆုံးရတဲ့ဆယ်ကျော်သက်900ဝန်းကျင်ရှိပါတယ်။ဒီလိုတိတ်ဆုံးတွေထဲမှာတချို့ကအနီးနားမှာအလွယ်တကူတွေ့တဲ့သနတ်ကိုစော့ယူကစားရင်းမတော်တဆတိတ်ဆုံးရတာရှိတယ်လို့တချို့ကလည်းတမင်ရွယ်ချက်နဲ့ပြစ်ခတ်မှုတွေကြောင့်တိတ်ဆုံးရတာပါ။ဘယ်လိုကြောင့်ပဲဖြစ်ဖြစ်အပြစ်မဲ့ခင်းငယ်တွေပြီးသူတွေမတည်တဲ့နဲ့တည်နေရတဲ့သနတ်ကအကျန်းဖတ်ပြစ်ခတ်မှုတွေကိုတော့ဖြည်းဖြည်းရောက်ရောက်ထိန်းချုပ်ဖို့အရေးကြီးလို့အနေနဲ့ဆိုတာကိုတင်ပြရင်းဒီသတင်းတန်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာွင့်ပြပါရှင်။ဒီမှာအခုကြည့်ပါရှင်။ I found the power now
American ကြောင်းရင်းပြစ်ခတ်မှုတွေကြောင့်မိခင်တွေစိုးရင်ကြည်လာကြအောင်မခင်ဖြစ်ဖြစ်ပြောပြတဲ့အမျိုးသမီးကဏ္ဍပြီးမှာတော့ကိုအောင်ရဲ့သုတဆုံးလင်အမေရိကန်တခွေမှာဒီစာတင်ကြောင်းတွေမှာပြစ်ခတ်မှုဖြစ်ပွားတဲ့ပေါ်လက်လက်ကင်ဆောင်ခွင့်ထိန်းချုပ်ရေးအမေရိကန်သမ္မတဆက်ဆက်ထောက်ပြခဲ့ပေမဲ့ဆက်ဖြစ်နေတာလူမဲ Just Flight မဖြစ်သင့်ပဲကွယ်လွန်ခဲ့တဲ့နှစ်ပတ်လည်းအရှသားတွေနဲ့ဒန်းတွေတောင်းဆိုတာတွေကိုကိုအောင်ကပြောပြပေးပါအောင်ခင်ဗျာ
အမေရိကန်ပြည်အောင်စုမှလွန်ခဲ့တဲ့ဆယ်စုနှစ်တွေကလေးကစာတင်ကြောင်းတွေကိုဝင်ရောက်ပြစ်ခတ်မှုတွေဖြစ်ပွားခဲ့တာကြောင့်အမေရိကန်သမ္မတဆက်ဆက်ကဒီကိစ္စနဲ့ပတ်သက်ပြီးတော့အချင်းချင်းထောက်ပြပြောဆိုနေခဲ့တာပါဒါပေမဲ့လည်းခုအချိန်အထိအကြမ်းဖက်ပြစ်ခတ်တာကိုအဆုံးသတ်နိုင်မဲ့အဖြစ်အတွက်ငြင်းခုန်ဆွေးနွေးနေကြဆဲဖြစ်ပါတယ် Texas ပြည်နယ် Uvalde မြို့ကမူလာရန်ကျောင်းမှာတပ်ထံတပားကဝင်ရောက်ပြစ်ခတ်တာကြောင့်စာတင်ကန်းအတွင်းကကလေးငယ်၁၉ဦးနဲ့ဆရာမ၂ဦးသေဆုံးခဲ့ပါတယ်။မေလ၂၄ရက်နေ့ကဒီပြစ်ခတ်မှုနဲ့ပတ်သက်လို့ဝန်ထမ်းကြောင်းသမ္မတဂျိုးဘိုင်ဒန်ကအင်ဗီရိုမှာပြောကြားခဲ့ပါတယ်
။ So tonight I ask the nation to pray for them.
ဒီညမှာတော့ကွယ်လွန်သူတွေအတွက်ဆုတောင်းပေးကြပါလို့အားလုံးကိုပန်ကြားခြင်းပါတယ်။လက်နဲ့ထုတ်လို့ရောင်းချနေကြသူတွေကိုအားလုံးကကန့်ကွက်တောင်းဆိုသွားဖို့လဲသမ္မတကပြောကြားခဲ့ပါတယ်။အခုလိုစကားမျိုးကိုလည်းသမ္မတဘီလ်ကလင်တန်ကပြောကြားခဲ့မှုပါတယ်။1999ခုနှစ်ဧပြီ20ရက်နေ့ကကော်လိုရာဒိုပြည်နယ်ကိုလံပိုင်းထက်တန်းကျောင်းကိုကျောင်းသားနှစ်ဦးကဝင်ရောက်ပစ်ခတ်တာကြောင့်တခြားကျောင်းသူကျောင်းသား12ဦးနဲ့ဆရာ2ဦးသေဆုံးခဲ့ပါတယ်။တနတ်သမား2ဦးလည်းကိုယ်တိုင်ပြန်လည်ပစ်ခတ်ပြီးတော့ဆုံးရှင်ခဲ့ပါတယ
်။ I can only say tonight that the prayers
ညမှာအမေရိကန်အားလုံးကကျန်ရေးသူမိသားစုနဲ့အတူဆုတောင်းခဲ့ကြပါတယ်လို့အဲ့ဒီအချိန်ကသမ္မတဘီလ်ကလင်တန်ကပြောကြားခဲ့တာပါ။1990ခုနှစ်ကစလို့ပြီးခဲ့တဲ့မေလ24ရက်နေ့အထိအမေရိကန်ပြည်ထောင်စုအကြောင်းတွေမှာတိုက်ခတ်မှုပေါင်း1369ခုရှိခဲ့တယ်လို့အမိမေကာကွယ်ရေးနဲ့လုံခြုံရေးဌာနလက်အောက်ခံစင်တာတစ်ခုရဲ့အခြေခံပညာကျောင်းပြစ်ခတ်မှုနဲ့ပတ်သက်တဲ့စာရင်းကိန်းဂဏန်းတွေမှာဖော်ပြထားပါတယ်။အခုနှစ်5လတာကာလလောက်အတွင်းမှာတနေ့ကိုတနက်ပြစ်ခတ်မှုတစ်ကြိမ်ထက်မနည်းဖြစ်ပွားခဲ့တာပါ။
Now they're gone and they leave behind
အခုတော့သူတို့ကသွားနေကြပြီဖြစ်ပြီးကြေကွဲစွာခံစားရတဲ့မိသားစုကိုခြံထားရစ်ခဲ့ကြပါပြီလို့အဲ့ဒီအချိန်ကသမ္မတ George W. Bush ကပြောခဲ့တာပါလူများပြားတည်ဆုံးတဲ့စာတင်ကြောင်းပြစ်ခတ်မှု၃ခုဟာလွန်ခဲ့တဲ့၁၀နှစ်အတွင်းဖြစ်ပွားခဲ့တယ်လို့လူ၄ဦးထက်မနည်းတည်ဆုံးတဲ့ပြစ်ခတ်မှုတွေကိုစောင့်ကြည့်မှတ်သားတဲ့ The Violence Project အဖွဲ့ကဆိုပါတယ်2012ခုနှစ်မှာ Connecticut ပြည်နယ် Newtown မြို့ကကလေး26ဦးအပြင်ကျောင်းဝန်ထမ်းဆုံးခဲ့တဲ့ Sandy Hook မူလာရန်ကျောင်းပစ်ခတ်မှု2018ခုနှစ်မှာ Florida ပြည်နယ် Parkland မြို့က18ဦးသေဆုံးခဲ့တဲ့ Majority Stoneman Douglas အထက်တန်းကျောင်းပစ်ခတ်မှုအခု Texas ပြည်နယ်ကပစ်ခတ်မှုဖြစ်ပါတယ်
Somehow this has become routine
ဒ Dilo Pikamu Mua, Poman Pinizalu Pinivavilu, Natan Sangagunica, Luce Uti Sungere, and Qua Colic Pikamu Pi, Tamara Break, Obama Gapiogerawa, a Gulu Pikamu in a better Biro Democratic Republican Weha, a Chenyan Silo Jabune, Janitu Midazu Riku, Pima Nitin Jabu, Josuli Shivare, Daimele, Matu Nide, Chinka Mugani, Tipetanago, Pishabu Chuzani Jarawa, Democratica, Pikamu Diga, Yinga, Jauinha. လက်နက်တွေကိုအလွယ်တကူဝယ်လို့ရတာကြောင့်လို့ဆိုပြီးတနက်ကင်ဆောင်ခွင့်နဲ့ပတ်သက်လို့အကြီးအကျယ်ကာကွယ်ပေးနေသူတွေကိုရွေးကောက်ပွဲမှာမဲနဲ့ဖယ်ရှားဖို့နဲ့ရီပက်ဘလစ်ကင်တွေကတော့တနက်ဝယ်ယူလို့ရတာဟာအဓိကပြဿနာမဟုတ်ပဲပြစ်ခတ်သူတွေရဲ့စိတ်ပိုင်းဆိုင်ရာကျန်းမာရေးကြောင့်ဖြစ်တယ်ဆိုပြီးပြောပါရယ်။ The gun doesn't
pull the trigger.
ကနက်ကင်ဆောင်ခွင့်ဥပဒေပြဋ္ဌာန်းမှုကိုလေလူလာနေကြတာပါ။ယူဗယ်ဒီမြို့ကတနက်ပြစ်ခတ်မှုအပြီးမှာတော့စာတင်ကြောင်းတွေမှာဆရာဆရာမတွေကိုလက်နဲ့တက်ဆင်ပေးတာမျိုးနီးလန်းလဲစဉ်းစားဖို့ထောက်ပြတာတွေရှိနေပါတယ်ခင်ဗျာ။
မင်းနီဆိုတာပြည်နယ်မင်နီယာပိုလစ်မြို့လေကောင်းတဲ့မွေးလာတဲ့နေရာမှာရဲတွေရဲ့ထိန်းသိမ်းမှုအတွင်းသိမ်းဆုံးသွားတဲ့လူမဲမျိုးသားဂျော့ချ်ဖလိုင်းအထိတ်မှတ်နေရာအဖြစ်အများကသတ်မှတ်လာနေတာပါ။သူကွယ်လွန်ခဲ့တဲ့နေရာမှာပကြီးရေးဆွဲထားသလိုအမတ်တရပစ္စည်းတွေပန်းနေလဲလာချထားပါတယ်။ဂျော့ချ်ဖလိုင်းရဲ့အတော်အန်ဂျလာဟာရီဆန်ဟာဒီအထိတ်မှတ်နေရာကိုမကြာခဏလာရောက်လေ့ရှိသူပါ။
ဲ့ကြော်ကြာဒူးထောက်ထိန်းသိမ်းထားခဲ့တာပါ။အဲဒီနောက်သူ့ကိုဆေးရုံခေါ်ဆောင်သွားပြီးခဲ့ပေမဲ့လည်းတည်ဆုံသွားခဲ့ပါရယ်။ဒီဖြစ်ပျက်ကိုလမ်းမေးကနေဗီဒီယိုရိုက်ကူးထားတာကိုတကဘာလုံးကကြည့်ရှုပြီးတဲ့နောက်အသားရောင်ခွဲခြားမှုနဲ့ပတ်သက်ပြီးတော့ပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ကြတာပါ။နောက်ဆက်တွဲအနေနဲ့ရဲဝန်နဲ့ဟောင်းရှိုဗင်ကိုလူသတ်မှုနဲ့ထောင်ဒဏ်22နှစ်ခွဲချမှတ်လိုက်ပြီးနောက်ထပ်လည်းဆယ်စုနှစ်ပြည့်နေ့ထောင်ဒဏ်ချခံနေရတဲ့အမှုတွေရင်ဆိုင်နေရပါရယ်။အန်ဂျလာဟာရယ်ဆန်က
That's something I feel good about.
ဘသူကမှတည်ကြောင်ဆောင်မနေတာကြောင့်ပြစ်မှုကျူးလွန်တဲ့သူတွေကိုအခုလိုအေးအေးယူနိုင်တဲ့အပေါ်ကျွန်မကျေနပ်မိပါတယ်
။ရှုပင်းကဒီတော့ကြားတဲ့ခြားရုံနဲ့သုံးဦးကိုလည်းပြည်သူ့အခွင့်အရေးဆိုင်ရာချုပ်ဖောက်မှုအတွက်အပြစ်ရှိကြောင်းဆုံးဖြတ်ထားပြီးသူတို့အားလုံးပြစ်ဒဏ်ချမှတ်ခံရဖို့ဆောင်ဆိုင်နေကြပါတယ်။ Fly ကိုတတ်မှုမှာသူတို့ဟာကူညီပေးရရောက်တယ်ဆိုတဲ့စွဲချက်နဲ့ဇွန်လမှာတရားရင်ဆိုင်ရအောင်မှာပါ။ဖလိုက်ကိုထိမ့်သိမ်းချိန်မှာဘီလီဂျုံးစဲအနားမှာရှိနေခဲ့တာပါ။သူဟာအခုအခါမှာအဲ့ဒီနေရာနာကော်ဖီဆိုင်ဖွင့်ထားပါတယ်
။ I'm just happy in the technology.
ဖုန်းနဲ့ဗီဒီယိုရိုက်ထိုင်တာဝတ်တာပါ။ဒီပညာထွန်းကားနေတော့ဘာတွေဖြစ်ခဲ့လဲဆိုတာနဲ့ပတ်သက်ပြီးသိအထောက်အထားခိုင်မာစေပါတယ
်။ဒီပေါ်တိုင်းတဲ့လူများရဲ့အမှုကြောင့်ဆရာဝန်ရှိကလုံးလုံးပြီးပြောဆိုနေပေမဲ့အားလုံးသူ့ဆောင်ပြပါတယ်။မင်းဆိုတာနဲ့ဒီထဏတဲ့ဆရာကမင်းတို့လေးမျိုးရဲ့ဘာပဲစဉ်းမလောက်ကစကြာကိုင်ဆောင်လို့ဆိုရဲ
ဒီလူမျိုးတွေဆက်ဆံထားတာကောင်းချေသူတွေပေါ့ဒီထဲလိုချင်တာလေဆိုတော့ပါစောက်ကလူတွေကအားလုံးခွဲခွဲတစီကို
ခွဲခံကြည့်ပါတယ်မယ်လေဒီကနေ့စမှာပေါ့တက်ကူစားကံပြန်မှာလူမျိုးတွေကလည်းလာတော့ချိန်ပါစမှာခိုင်းနေပြန်လာတော့အပြည့်အစုံလေးစီးနေပြီးရမလို့ချာအဲ့လိုနေမြင့်တဲ့အားထားနေစီးနေချာကံပြန်မှာရင်းနေတဲ့အတောင်ထဲမှာပြန်လာချာပါချာလေတော့စစ်တမ်းစစ်ပိုင်းတူရဲ့လူတွေကသူ့အားအမေဒီရီကိုလည်းအဲ့ဒါကိုစွာတယ်ဒါဆိုချက်တွေနဲ့တက်ခိုင်း
ကဲကံပြန်စစ်စစ်အော်တရီတိဗန်နေတရားကဘုံဘီဆိုကြာကိုတောက်စင်တင်ပြီးတော့လာတာဖြစ်ပါတယ
်ဒီပါတော့ကျွန်တော်ကဘုံဘီဖြစ်တယ်ဘုံဘီကတော့ဒီထဲမှာစစ်တော့ဒီနော်လေးဖြစ်တယ်ဒီထဲမှာဘုံဘီဖြစ်တယ်ဆိုတော့ဘုံဘီဟုတ်တယ်ဒီကစတဲ့ပုံစံကတော့ဒီနေ့ဒီကတော့ဒီနေ့မှာတော့ဒီကစတဲ့ပုံစံကတော့ဒီနေ့မှာတော့ဒီကစတဲ့ပုံစံကတော့ဒီနေ့မှာတော့ဒီကစတဲ့ပုံစံကတော့ဒီနေ့မှာတော့ဒီကစတဲ့ပုံစံကတော့ဒီနေ့မှာတော့ဒီကစတဲ့ပုံစံကတော့ဒီနေ့မှာတော့ဒီကစတဲ့ပုံစံကတော့ဒီနေ့
အသိကိုအရေးပါတဲ့အတွက်ကျွန်တော်တို့ကိုနိုင်ငံတော်များကလာမေးနေကြဒီလိုသုံးဝက်မြင့်ဓာတ်ပုံထုတ်နိုင်ဖို့လဲတော်တော်အောင်မြင်နေပါပြီဒီလိုထုတ်နိုင်ဖို့ဤပညာအလုံးလဲကျွန်တော်တို့မှာရှိနေပါပြီ
အစောပိုင်းတော့ကဒီလို hologram တွေမှာမူလအယောင်တွေးနဲ့ပြတ်သားမှုရအောင်အတော့ကိုကြိုးပမ်းခဲ့ကြတာဖြစ်ပြီးအထူးသဖြင့် လူတွေရဲ့မျက်နှာပုံတွေအတွက်အခက်အခဲရှိရတယ
်။ဒီမှာရာတွေကတော့ဖြစ်ပါတယ်။ဒီညအစီအစဉ်ဝင်မဲ့မှာသောရဆင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လူရဆန္ဒပြဝရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းလေးအစ်ဆက်အနာယူနိုင်တဲ့ညဖြစ်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.